Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတောတာရှင်များရှင် POA မြန်မာပိုင်းစီစဉ်ရ2019ခုနှစ်အောက်တိုဘာလ16ရက်တနင်္လာနေ့ညပိုင်း 9:20 နာရီအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလာပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်းပါရှင်။ကျမတင်ကြီးထိုက်ပါအီရန်နိုင်ငံတွင်းကအငင်းပွားနယ်မြေကီရာကုမြို့တစ်ဝိုက်ကိုသိမ်းပိုက်တဲ့အကြောင်းအီရတ်စစ်တပ်ကဒီကနေ့ကြေညာပါတယ်။မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့စစ်တပ်အကြီးအကဲရရှိတွေကိုဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေထံဖိတ်ကြားမှုဆိုင်းငံ့လိုက်သလိုကာကွယ်ရေးဆိုင်ရာသဘောတူညီချက်တွေကိုလည်းပြန်လည်သုံးသပ်ဖို့ဥရောပကောင်စီကဆုံးဖြတ်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြေညာပေးပါမယ်ရှင်။
နေပြည်တော်အပြည်ပြည်ဆိုင်ရာလိစိတ်မှာတရားဝင်လက်နဲ့မူရစေဝါဖမ်းမိတဲ့ကိစ္စနဲ့ပတ်သက်ပြီးတာနရရှိတဲ့လူတွေကိုဆက်လက်ခေါ်ယူစစ်ဆေးနေတယ်ဆိုတဲ့သတင်းမှာကြားမှာကတော့
ဒါကတာမန်ပြဿနာလို့ကျွန်တော်တို့စဉ်းစားလို့မရဘူး။နောက်အခုကုလသမဂ္ဂအကြီးသားအကြီးကဲတူဦးကလည်းဒါကြရှိတဲ့အချိန်မှာ
ရှင်းနေဥရောပဆန်အောင်ပါရှင်အပြည့်စုံကတော့မကြခင်ကြမှာပါကြအပြင်ရှီခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာနိုင်ငံနဲ့ကုလသမဂ္ဂတို့ကြားပူးပေါင်းအကောင့်ထဲဖော်ဆောင်ရဖို့ဆွေးနွေးတဲ့တဲ့င်းမြန်မာဘင်္ဂလားဒေ့ရှ်နဲ့ဆက်နှက်မြင့်အနေမှာလေးစီပြေဒုက္ခတွေပါတဲ့မော်တော်ဒဇင်းတိမ်းမောက်လို့လူဆန်အုပ်သေးဆုံးတဲ့တဲ့င်းနဲ့ NCA တနိုင်ကလုံးအပြစ်ခံရစေသဘောတူညီချက်လက်မှတ်ထိုးထားတဲ့တာယနာအဖွဲ့တွေစုပွက်ထားတဲ့အဖွဲ့နဲ့မြန်မာထိပ်ပိုင်းကောင်းဆောင်တွေဒီကနေ့တွေ့ဆုံတဲ့အကြောင်းတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝမှာတော့အပတ်စဉ်ကဏ္ဍရေကနာဆီယံမှာပါ။အခုတော့ဒီကနေ့ညပိုင်းထိပ်တန်းရောက်တဲ့င်းတွေကိုမသိငိထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်။
အီရန်နိုင်ငံတွင်ငင်းပွားနယ်မြေကီရာကွတ်မြို့မြောက်ဘက်ကအရေးပါတဲ့လေတပ်အခြေစိုက်စခန်းတစ်ခုလေစိတ်တစ်ခုရေနံကုမ္ပဏီတစ်ခုနဲ့မြို့ပတ်ဝန်းကျင်တစ်ဝိုက်ကိုသိမ်းယူတဲ့အကြောင်းအီရတ်စစ်တပ်ကပြောပါတယ်။အစိုးရလိုလားတဲ့တိုက်ခိုက်ရေးသမားတွေအတွက်ကီရာကွတ်မှာလုံခြုံရေးရယူဖို့အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘဒီကပြောဆိုပြီးနောက်မှာလုံခြုံရေးတပ်ဖွဲ့တွေက K1 လေတပ်အခြေစိုက်စခန်းကိုကတ်တိုက်ခိုက်ရေးသမားတွေထံကနေဒီကနေ့တင်းနှင်းလာနေမှာသိမ်းပိုက်တာဖြစ်ပါတယ်။အီရတ်ဝန်ကြီးချုပ်ကနိုင်ငံကိုပြောတဲ့အမှားစကားမှလည်းအီရတ်နိုင်ငံအကွဲကွဲအပြားပြားဖြစ်သွားစေနိုင်တယ်လို့ရည်ညွှန်းပြောဆိုထားတဲ့ကတ်လွတ်လပ်ရေးလူမှုဆန္ဒခံယူမှုနဲ့ဆက်ဆက်ပြီးသူ့အနေနဲ့ဆောင်ရွက်ရမယ်တာဝန်ရှိတယ်လို့ပြောဆိုခဲ့တာပါ။ကီရာကုတ်ပြည်နယ်တွင်နေရာအများအပြားကိုအစိုးရတပ်တွေကညာရင်းချင်းပြန်လည်ထိန်းချုပ်နိုင်ခဲ့တယ်လို့နိုင်ငံပိုင်ရုပ်သံကလည်းကြေညာသွားပါတယ်။ဒီပြောဆိုချက်ကိုတော့ကတ်တာဝန်ရှိသူတွေကညှင်းပါတယ်။ဒါပေမဲ့လို့ကီရာကုတ်မြို့ရဲကိုဝင်ရောက်ပြီးလေတပ်အခြေစိုက်စခန်းနဲ့ရှင်နန်လောက်ွက်ကိုတင်းယူတယ်လို့ဆိုလိုတဲ့အဖက်ဖက်ကနေစစ်စင်တဲ့တိုက်ပွဲကြီးကိုအီရတ်လုံခြုံရေးတပ်တွေကပြည်သူစစ်တွေအကူအညီနဲ့တိုက်ခတ်ခဲ့တယ်လို့တော့ကတ်တာဝန်ရှိသူတွေဘက်ကပြောပါတယ်။ကီရာကုတ်မြို့ကနေအစ္စလာမစ်အစိုးရ IS တို့ကိုမောင်းထုတ်ပြီးချိန်ကတည်းကကတ်လက်နက်ကင်တပ်တွေကမြို့ကိုထိ ंछ ုပ်ထားတာဖြစ်ပြီးရှင်နန်လောက်ွက်ရဲ့ပါအဝင်ထိ ंछ ုပ်ဧရိယာတစ်ဝိုက်ကိုဘသူထိ ंछ ုပ်တင်တယ်လဲဆိုတဲ့အပေါ်မှာတော့ဘဟုအစိုးရနဲ့မပြေမလည်ဖြစ်နေကြတာကြာပါပြီ။ဒါပေမဲ့လည်းလွန်ခဲ့တဲ့သတင်းသုံးပတ်ကတ်တစိတ်တပိုင်းကိုပိုင်အုတ်ချုပ်ခွင့်ရဒေတာကခွဲထွက်ရေးလူမှုဆန္ဒခံယူပွဲမှာတခဲနဲ့ထောက်ခံမဲ့ရရှိပြီးနောက်မှာတော့တင်းမာမှုတွေတိုးလာခဲ့တာဖြစ်ပါတယ်
။ဗင်နီဇွဲလားနိုင်ငံပြည်နယ်23ခုမှာတနင်္ဂနွေနေ့ကချင်းပါတဲ့ပြည်နယ်အုတ်ချုပ်ရေးမှုရွေးကောက်ပွဲရလဒ်တွေကိုအတိုက်ခံညမောင်းအဖွဲ့ကလက်မခံပဲပယ်ချလိုက်ပြီးတော့တိုက်ခံကိုယ်စားလှယ်လောင်းနေနေတဲ့ဒီနေ့တနင်္လာနေ့မှာလမ်းပေါ်ထွက်ဆန္ဒပြကြဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။ဒီအချိန်မှာကျွန်တော်တို့အနေနဲ့ဘာရလက်ခုမှအတိမပြမှာမဟုတ်ပါဘူးကျွန်တော်တို့တိုင်းပြည်မှာအလွန်အရေးကြီးတဲ့အချိန်ကိုရောက်နေပြီးရွေးကောက်ပွဲရလက်ကိုအားလုံးပြန်ရည်တွက်စစ်ဆေးဖို့အတိုက်ခံညမောင်းအဖွဲ့ MUD ကရွေးကောက်ပွဲမဲဆွဲ CEO ဒါရိုက်တာဂျရာဒိုဘလိုက်ကပြောလိုက်ပါတယ်ရွေးကောက်ပွဲအချို့ရလက်ဒီအရတော့အတိုက်ခံညမောင်း MUD အနေနဲ့မဲဆန္ဒနယ်ထပ်ဝက်လောက်ကျော်လောက်ကိုအနိုင်ရမယ်လို့ခန့်မှန်းထားတာဖြစ်ပါတယ်ဒါပေမဲ့တနင်္ဂနွေနေ့နောက်ပိုင်းကတော့အစိုးရလိုလားတဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတဗီစီလူစိနာကသမရမာဒူရိုရဲ့အနာရဆိုရှယ်လစ်ပါတီကပြည်내အုပ်ချုပ်ရေးမှုနေရာ18နေရာကိုအနိုင်ရပြီးတော့ MUD ညမောင်းအဖွဲ့က9နေရာပဲအနိုင်ရတယ်လို့ကြေညာခဲ့ပါတယ်။အတိုက်ခံဘက်ကတော့သူတို့အနေနဲ့ဒီရလက်ပေါ်မှာအလွန်ပဲတန်ကြာဖြစ်မိတယ်လို့ပြောပါတယ်။သမရမာဒူရိုကတော့ဒီအောင်ပွဲဟာချက်ဗစ်မိုလို့ခေါ်တဲ့ချက်ဗစ်အတွေ့ခေါ်ကအနိုင်ရလိုက်တာဆိုပြီးတော့ကြွေးကြော်သွားပါတယ်။ချက်ဗစ်မိုဆိုတာကတော့ကွယ်လွန်သွားပြီဖြစ်တဲ့ဗင်နီဇွဲလားသမရဟောင်းဟီဂိုချက်ဗစ်ရဲ့အယူဆကိုညွှန်းခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဩစတြေးလျနိုင်ငံမှာတော့ကွန်ဆာဗေးတစ်နိုင်ငံခြားရေးဝန်ကြီးစီဘက်စတိန်ကတ်စ်ကမနေ့တနင်္ဂနွေနေ့ပြုလုပ်တဲ့ထွေထွေရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးနိုင်ငံရဲ့ဝန်ကြီးချုပ်တစ်ဖြစ်လာတော့မှာပါ။ဒါဟာဆိုရင်နှစ်ပေါင်း60ကျော်ကြာသဘောထားအလဲလက်နဲ့နိုင်ငံရေးအမြင်မျှတတဲ့အစိုးရတွေအုပ်ချုပ်ခဲ့တဲ့ဩစတြေးလျနိုင်ငံအနေနဲ့လက်ရာဝါဒဘက်ကိုပြောင်းသွားမယ့်အနေအထားဖြစ်ပါတယ်။အထွေထွေရွေးကောက်ပွဲရလအလုံးနိဗ္ဗာန်ရွတ်တက်ပြီးချိန်မှာစီဘက်စတင်ကတ်ရဲ့ပြည်သူပါတီကမဲရလ 31.400 ခိုင်နှုန်းနဲ့ထိပ်ဆုံးမှရှိနေတယ်လို့ပြည်ထောင်ရေးဝန်ကြီးကမနေ့တနင်္ဂနွေနေ့မှာပြောပါရယ်လက်ရဆွန်လွတ်မြောက်ရေးပါတီကမဲရလ 29.400 ခိုင်နှုန်းနဲ့ဒုတိယလိုက်ပါတယ်ပြည်သူပါတီနဲ့ညွန်ပေါင်းဖွဲ့ပြီးလက်ရှိအုပ်ချုပ်နေတဲ့ဩစတြေးလျဆိုရှယ်ဒီမိုကရက်တစ်ပါတီကမဲရလ 26.9 ခိုင်နှုန်းပဲရပါတယ်မျိုးတော်ဗီယက်နာမှာပြောခဲ့တဲ့အောင်ပွဲမိန့်ခွန်းမှာတော့စီဘက်စတိန်ကတ်စ်ကဒီကနေ့အောင်ပွဲခံမှာအလုပ်တွေစမဲ့မနေ့ဖြန်အတွက်လည်းအသင့်ဖြစ်ပါစေလို့ထောက်ခံသူတွေကိုပြောသွားပါတယ်။အသက်32နှစ်အရွယ်စီဘက်စတိန်ကတ်စ်ကဥရောပမှာအသက်အငယ်ဆုံးခေါင်းဆောင်ဖြစ်လာမှာပါ။ထောက်ခံမဲ့ရလအရထိတ်ကရက်တည်နေတဲ့ပြည်သူပါတီနဲ့လွတ်မြောက်ရေးပါတီနှစ်ခုစလုံးကလူဝင်မှုကြီးကြပ်ရေးနောက်မွတ်စလင်တွေဝင်ရောက်လာမှုကဩစတြေးလျတို့ရဲ့ဒလိစရိုက်တွေအတွက်ချင်းချမှုအဖြစ်ရှုမြင်ကြတဲ့ကိုစားပေးတွေရဲ့စိုးရိမ်ချက်တွေကိုမဲဆွယ်စည်းရုံးခဲ့ကြတာဖြစ်ပါတယ
်ကက်တလိုနီးယားဒေသအနေနဲ့စပိန်နိုင်ငံကနေခွဲထွက်မထွက်ဆိုတာနဲ့ပတ်သက်ပြီးတော့ကက်တလိုနီးယားခေါင်းဆောင်ကရှင်းရှင်းလင်းလင်းပြောဆိုခဲ့ခြင်းမရှိဘဲသူ့အနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့စပိန်ဆွေးနွေးနဲ့ထပ်ပြီးဆွေးနွေးခြင်းတယ်လို့ပြောလိုက်ပါတယ်ကက်တလိုနီးယားခေါင်းဆောင်ကောလ်စပစ်မွန်အနေနဲ့ခွဲထွက်မယ်မထွက်ဘူးဆိုတာကိုပြက်ပြက်သားသားပြောဖို့ဒီကနေ့တင်းလာနေအထိစပိန်ဆွေးရဘက်ကအချိန်ပေးထားတာဖြစ်ပါတယ်စပိန်သမ္မတမာရီယာနိုရာဂျွိုင်းကိုပေးပို့တဲ့သူ့ရဲ့စာထဲမှာတော့ခွဲထွက်ရေးသမားတွေကက်တလိုနီးယားဒေသကိုစပိန်နိုင်ငံကနေခွဲထွက်ပြီးလွတ်လပ်ရေးကြေညာသွားဖို့အတွက်လှုပ်ဆောင်မဲ့ခြေလှမ်းတွေကိုနှစ်လကြာဆိုင်းငံ့သွားခြင်းကြောင့်လာမယ့်နှစ်လအတွင်းမှာကျွန်တော်တို့ရဲ့အဓိကရည်ရွယ်ချက်ကဆွေးနွေးညှိနှိုင်းသွားဖို့ဖြစ်တယ်လို့ပိတ်မန်ကပြောထားပါတယ်။ပြီးခဲ့တဲ့အောက်တိုဘာ1ရက်နေ့ကကျင်းပခဲ့တဲ့လူမှုဆန္ဒခံယူပွဲပြီးတဲ့နောက်တပတ်အကြာမှာပြောကြားခဲ့တာမှာတော့တရားရုံးဆုံးဖြတ်ချက်ကဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးလို့ပြောနေပေမဲ့လည်းသူ့အနေနဲ့ကက်တလိုနီးယားဒေသကိုလွတ်လပ်ရေးကြေညာဖို့အတွက်ပြင်ဆင်ထားတယ်ဆိုပြီးတော့ပြောခဲ့ပါတယ်။တကယ်လို့ပိတ်မန်ဘက်ကခွဲထုတ်ကိစ္စကိုဆက်ပြီးတော့တွန်းအားပေးမယ်ဆိုရင်စပိန်ဆိုးရဘက်ကလည်းကက်တလုံးနီးယားဒေသရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုဖျက်သိမ်းပြီးတိုက်ရိုက်အုပ်ချုပ်သွားဖို့အစဉ်သင့်မယ်လို့သမ္မတရာဂျွိုင်းကပြောပါတယ်။တင်းလာနေကပိတ်မန်ပေးပို့တဲ့စာကိုရလိုက်ပြီးတဲ့နောက်မှာတော့ကက်တလုံးနီးယားဒေသအနေနဲ့ခွဲထုတ်မယ်လို့မှတ်ယူထားကြောင်းစပိန်ဆိုးရအာဏာပိုင်တွေဘက်ကအရေးမှပြောကြားလိုက်ပါတယ်ခင်ဗျာ။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။ရခိုင်ပြည်နယ်တွင်လုံခြုံရေးတပ်ရင်အားအလွန်အကျွံသုံးဆဲမှုကြောင့်ဥရောပသံမဂ္ဂနောက်သံမဂ္ဂအဖွဲ့ဝင်နိုင်ငံတွေကမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တပ်မတော်အကြီးအကဲတာဝန်ရှိသူတွေကိုဖိတ်ကြားမှုဆိုင်းငံ့ထားမှာဖြစ်တယ်လို့လက်ရှိကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုလည်းပြန်လည်သုံးသပ်မယ်လို့ဥရောပကောင်စီကပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာအများစုပါတဲ့လူ၅သိန်းလောက်ထွက်ပြေးရတဲ့ကိစ္စနဲ့ပတ်သက်ပြီးဥရောပကောင်စီကမြန်မာအရေးဆုံးဖြတ်ချက်မှာထည့်သွင်းလိုက်တာပါ။ဒါအပြင်လက်ရှိကျင့်သုံးနေတဲ့လက်နက်နဲ့စစ်သုံးပစ္စည်းရောင်းချမှုတားမြစ်မှုကိုလည်းဆက်လက်ထားရှိဖို့ဥရောပသံမဂ္ဂကအတည်ပြုပါတယ်။ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရတဲ့အများစုရိုဟင်ဂျာတွေဖြစ်တဲ့လူတွေဘေးကင်းလုံခြုံမှုရှိရှိလူကုန်တိုက်ခါနဲ့အညီဌာနေပြန်နိုင်ရေးကအရေးအကြီးဆုံးဖြစ်ပြီးရခိုင်ပြည်နယ်တွင်ဒေသအများအပြားမှာတားမြစ်ခံထားရတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်အကူတွေနဲ့မီဒီယာတွေဝင်ရောက်ခွင့်ပေးဖို့ဒီကနေ့ထုတ်ပြန်လိုက်တဲ့ဥရောပကောင်စီရဲ့မြန်မာအရေးဆုံးဖြတ်ချက်ထဲမှာတောင်းဆိုထားပါတယ်။အကြမ်းဖက်မှုအလုံးကိုဘက်ပေါင်းစုံကချက်ချင်းရပ်ဖို့လဲဥရောပကောင်စီကတောင်းဆိုသလိုမြန်မာစစ်တပ်အနေနဲ့စစ်စင်ရေးတွေကိုရပ်ဖို့အရက်သားတွေကိုခွဲခြားဆက်ဆံမှုမရှိဘဲနိုင်ငံတကာလူ့အခွင့်အရေးဥပဒေပြဋ္ဌာန်းချက်တွေနဲ့အညီအသေးအချာဆောင်ရွက်ဖို့ကိုလည်းတိုက်တွန်းပါတယ်။အခြေအနေတွေတွတ်တက်မှုမရှိရင်ဥရောပကောင်စီဘက်ကနောက်ထပ်အရေးယူမှုတွေဆက်ပြီးလှုပ်သွားဖို့ရှိသလိုအခြေအနေတွတ်တက်လာခဲ့ရင်လည်းတုံ့ပြန်ဖို့အစဉ်နဲ့ရှိတယ်လို့ဥရောပကောင်စီကြေညာချက်ကဖော်ပြပါဗါး မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးငြိမ်းချမ်းရေးအမျိုးသားပြန်လည်ရင်ကြားစေရေးနဲ့လူမှုစီးပွားဖွံ့ဖြိုးရေးတို့ကိုဥရောပကောင်စီကဆက်လက်ထောက်ပံ့သွားမှာဖြစ်တာကြောင့်မြန်မာဆိုရဘက်ကရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအပြည့်အဝအကောင့်ထဲပေါ်နိုင်ရေးပံ့ပိုးဖို့အစဉ်နဲ့ရှိတယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်ရှင်
အမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံကြားနျူကလ িয়ার တင်းမာမှုတွေဆက်တိုးလာနေတာနဲ့အမျှဒီပြဿနာကိုငြိမ်းချမ်းစွာဖြေရှင်းနိုင်ဖို့မျှော်လင့်ချက်ဝေးလာနေပြီးတော့စစ်ရေးပဋိပက္ခဖြစ်လာနိုင်တဲ့အန္တရာယ်တွေပိုတိုးလာနေပါတယ်။ကင်ဂျုံအွန်အစိုးရအနေနဲ့သူ့ရဲ့နျူကလ িয়ার နဲ့တိုက်ချင်းပစ်ဒုံးကျည်အစီအစဉ်ဆွန့်လွှတ်ဖို့ကိစ္စနဲ့ပတ်သက်ပြီးပထမဆုံးဗဟုမကျေမချင်းတန်တမာရေးအရာဆက်ပြီးတော့စီးယုံသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။ဒါပေမဲ့သမ္မတဒေါ်နယ်ထရမ့်ကတော့တန်တမာရေးနည်းလမ်းနဲ့အပြေရှာမဲ့အပေါ်မှာအပြုသဘောဘက်ကရှုမြင်ထားခြင်းမရှိပါဘူး။နိုင်ငံသားရေးဝန်ကြီးတီလဆင်ရဲ့ကြိုးပမ်းဆောင်ရွက်မှုတွေဟာအချိန်ဖြုန်းနေတာသာဖြစ်ပြီးတော့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ဟာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးသဘောတူညီချက်တွေကိုအရင်ကလည်းထပ်တလဲလဲချိုးဖောက်ခဲ့တာကြောင့်တန်တမာရေးသဘောတူညီချက်ကိုလိုက်နာဖို့အတွက်ယုံကြည်ရတဲ့သူမဟုတ်ဘူးလို့ပြောလိုက်ပါတယ်ခင်ဗျာ။
ရာထူးကဖေရှားခံခဲ့ရတဲ့တောင်ကိုရီးယားသမ္မတပတ်ဂွန်ဟီရဲ့ရှင်းနေခုနှစ်ဦးတို့ဒီကနေ့တနင်္လာနေ့မှာနှုတ်ထွက်ကြောင်းကြေညာလိုက်ပါတယ်။သမ္မတဟောင်းကိုစစ်ဆေးနေတဲ့အဂတိလိုက်စားမှုဆိုင်ရာအမှုမှာဘက်လိုက်မှုရှိတယ်လို့ဆိုပြီးဒါကိုကန့်ကွက်တဲ့အနေနဲ့နှုတ်ထွက်တာပါ။ရာထူးကဖေရှားခံရပြီးတဲ့နောက်မတ်လထဲမှာဖမ်းဆီးခံခဲ့ရတဲ့သမ္မတဟောင်းပတ်ဂွန်ဟီကတော့အမှုစတင်ရင်ဆိုင်ရပြီးချိန်ကစလို့ပထမဆုံးအကြိမ်ဖြစ်ပြောဆိုရမှာသူမရဲ့အမှုကနိုင်ငံရေးအရာလက်တုံ့ပြန်ဆောင်ရွက်မှုဖြစ်ပြောဆိုခဲ့တာပါ ထောင်နှံတသက်ကြက်ခံရနိုင်တဲ့အလားအလာရှိတဲ့လက်ယူမှုချင်းချောင်ဝင်းညှစ်မှုအာဏာအလွဲသုံးစားမှုနဲ့တခြားအဂတိလိုက်စားမှုဆိုင်ရာဆွဲချက်တွေနဲ့တမရဟောင်းပတ်ရင်ဆိုင်နေရတာဖြစ်ပါတယ်တမရဟောင်းကို2018ခုနှစ်ဧပြီလအထိထိမ့်သိမ်းထားဖို့တက်တန်းတိုးလိုက်တာကိုမကျေနပ်တဲ့အတွက်ရှင်းနေတဲ့နှုတ်ထွက်စာတင်ခဲ့တာဖြစ်ပါတယ်
ဆိုမာလီယာမျိုးတော်မှာအနည်းဆုံး186ဦးသေဆုံးခဲ့တဲ့ပြီးခဲ့တဲ့စနေနေ့ကပောက်ခွဲမှုကြီးကိုစစ်သွေးကြောအုပ်စုအယ်ရှဘပ်ထိပ်တန်းခေါင်းဆောင်ဟောင်းကရှုတ်ချလိုက်ပါတယ်။မိုဂါဒီရှုမျိုးတော်ကမဒီနာဆေးရုံကိုသွေးလူအပီဒီနေ့လင်းလာနေမှာအယ်ရှဘပ်ဖွဲ့ရဲ့ဒုတိယအကြီးအကဲမော်တာရိုဘိုကရက်ဆက်ကြမ်းကြုတ်ပြီးဝမ်းနဲ့ကြေကွဲပွဲဖြစ်ဆိုးကြီးအဖြစ်ပြောဆိုခဲ့တာပါ။ဒါပြင်ဒီတိုက်ခိုက်မှုကိုလုပ်ခဲ့သူတွေအနေနဲ့မော်စလင်တွေသွေးမြေကျစေတဲ့လုပ်ရက်ကိုရှောင်ကျင်ပြီးတောင်းပန်ဖို့ပြောဆိုသလိုအပြစ်မဲ့ပြည်သူတွေကိုတပ်ဖြတ်တာကြောင့်ကောင်းငင်ဘုံကိုရောက်မှာမဟုတ်ဘူးလို့လည်းပြောလိုက်ပါတယ်။ဒီလုပ်ရက်ကိုကျူးလွန်သူတွေရပ်ဖို့လို့ပြောတာမှလည်းအယ်ရှဘတ်အဖွဲ့ကိုဆိုလိုတာဖြစ်တယ်လို့သူကပြောဆိုခဲ့ပါတယ်ခင်ဗျာ
။တနင်္လာနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုမှတင်ပြထိုင်တဲ့ကိုရနိုင်တို့ကတင်ပြတော့တာပါ VOA ကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်တော့ပါမယ်နေပြည်တော်အပြည်ပြည်ဆိုင်ရာလေဆိပ်မှာတရားမဝင်လက်နက်မိုးရေစေဝါဖမ်းဆီးမိတဲ့ကိစ္စနဲ့ပတ်သက်ပြီးတန်လျာရှိတဲ့လူတွေကိုဆက်လက်ခေါ်ယူစစ်ဆေးနေတယ်လို့တာဝန်ရှိသူတွေကပြောပါရယ်ဒီအကြောင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ငန်းခန့်ကသတင်းပေးပို့ထားပါရယ
်မင်းညာကနေပြည်တော်ပြည်ပြည်ဆိုင်ရာလေဆိပ်မှာရင်သမရဦးသိန်းစိန်စိုးရလက်ထက်ကဟိုတယ်နဲ့ခီးသွွာလာရေးဝန်ကြီးဌာနနဲ့အားစားဝန်ကြီးဌာနတွေရဲ့ပြည်တော်စုဝန်ကြီးဟောင်းဦးတင်ဆန်းရဲ့သားဖြစ်သူဖြုတ်ကိုတင်ဆန်းတဲ့အပေါင်းပါနှူးစီကနေတရားမဝင်လက်နက်နဲ့မွေးစေဝါတွေကိုဖမ်းဆီးရမိခဲ့တာဖြစ်ပါတယ်။ဒီလိုလက်နက်တွေရှာဖွေတွေ့ရှိပြီးတဲ့နောက်ပိုင်းဒီကနေ့မှာတော့ဖြုတ်ကိုတင်ဆန်းတဲ့ရုံးဖွဲ့၅ဦးကိုခေါ်ယူစစ်ဆေးမှုဆက်လက်ပြုလုပ်ဆောင်ရွက်လျက်ရှိတယ်လို့နေပြည်တော်ရဲတပ်ဖွဲ့မှရဲမှုဇော်ခင်အောင်က VOA ကိုခုလိုပြောပါတယ်
။အဲ့ဒီမှာလေစိတ်မှာဟိုဖမ်းထားတဲ့၃ယောက်ရှိတယ်နော်။နောက်တကအဲ့လေစိတ်မှာဒီကောင်တွေဖမ်းပြီးတော့မှစစ်ဆေးနေတဲ့အချိန်မှာသူတို့လိုက်ပို့တဲ့တပည့်၂ယောက်ရှိတယ်။အဲ့တပည့်၂ယောက်ကထွက်ပြေးသွားတယ်။နော်အဲ့တပည့်၂ယောက်ကအဲ့တပည့်၂ယောက်ကနောက်တခါအဲ့မှာအဲ့တပည့်၂ယောက်ကအဲ့တပည့်၂ယောက်ကတယောက်ကတီရဆိုတဲ့ကောင်ကသူကဝင်သူ့ဘာကော်မလဲဆိုတော့ဟိုသူ့ရဲ့ဘာကစ်ချင်မန်နေဂျာဘာကော်တဲ့ကစ်ချင်မန်နေဂျာနောက်တယောက်ကကြတော့သူ့ရဲ့ဟိုတယ်ရဲ့အကောင့်တဲ့နော်အဲ့၂ယောက်ကနောက်သူ့အဲ့အဲ့အကောင့်တဲ့ကောင်းလေးရေနောက်ပေါ့အဲ့ဟိုတယ်ကသူ့ဘာပေါ့မန်နေဂျာပေါ့ကိုဖီလစ်ဆိုတဲ့အဲ့တယောက်ကသူတို့ရေမရရေကားသမားရေအောက်လန်းကနေပြီးတော့မှာအောက်လန်းဆိုတော့ကားနဲ့သူတို့ကကျူစင်းလာရန်ကုန်ကျူစင်းလာအဲ့တော့ငါတို့ကမင်းရလေကအဲ့ဒီဟာကိုပိတ်ပြီးတော့မှာဒီကောင်တွေကိုပိတ်တယ် Facebook မှာရှာဖွေတယ်စစ်စစ်တယ်ဘာမှတော့မတွေ့ဘူးဒါပေမဲ့ဒီမူထဲမှာပတ်သက်နေတဲ့တကြောင်လို့ဒီကောင်တွေကိုခေါ်ပြီးတော့မှာစစ်တာအဲ့လောစစ်ထိမ့်ထိမ့်ထားတာ၈ယောက်ဖြစ်သွားတာပေါ့ဟာဒီကောင်တွေ၃ယောက်ပါ
ဖမ်းဆီးစစ်ဆေးတဲ့ဖြုတ်ကိုတင်ဆန်းရဲ့ရုံးဘွယ်တူဟာမွေးစေဝမှုနဲ့ဗဟန်ရဲစခန်းကနေဖမ်းဝမ်းထုတ်တာတူဖြစ်တယ်လို့ရဲမှုဇော်ခင်အောင်ကဆက်ပြောပါတယ်
အဲ့ဒါက kitchen manager ဒီဟာဆိုတော့ kitchen manager တို့ဟာပါကောလဲဆိုရင်တို့ဗဟန်းနေပြီးတော့မှပြီးတာဗဟန်းနေပြီးတော့မှအဲ့ဒီဟာမူရည်ဟိုနေ့နဲ့မူရည်နဲ့ပတ်သက်ပြီးတော့မှသူ့ဒီခံပြေးလို့ခါတာအဲ့ဒါကသူ့ကိုယ်ကိုယ်ဒီဇိုင်းမသိရနဲ့ဒီကောင်ကိုခတ်ထားတာအဲ့ကြောင့်မို့လို့အလိုအဟုအရင်မှုနဲ့ဆွတ်သွဲပြီးတော့မှဒီကောင်ကိုခတ်
အခုလိုလက်နက်တွေဖမ်းမိတာဟာတာမန်ပြဿနာမဟုတ်ဘဲကုလသမဂ္ဂအကြီးအကဲလာဒီယာရှိတဲ့အချိန်မှာဖမ်းမိတာဖြစ်တဲ့အတွက်စိုးရင်ရတယ်လို့တရားလွတ်တော်ရှေ့နေဥရောဖက်ဆောင်းကလည်းတုံ့တက်ပါတယ်
။ဒါကတာမန်ပြဿနာလို့ကျွန်တော်တို့စဉ်းစားလို့မရဘူး။နောက်အခုကုလသမဂ္ဂအကြီးသားအကြီးအကဲတူကလည်းလာဒီယာရှိတဲ့အချိန်မှာဒါစိုးရင်ရတယ်။ဘာဖြစ်လို့လဲဆိုတော့အောင်ဝင်းတော်တို့ကြည်လင်းတို့အမှုမှာဆိုင်စီအောင်သူရဲ့ထွက်သူကြီးအရာနေငင်းကြပန်တမန်တူကိုသတ်ဖို့ဆိုတော့အာကိစ္စတခုကလည်းထွက်သူကြီးတည်ရှိနေတယ
်ယနေ့မနေ့ပိုင်းမှာတော့ရန်ကုန်မြို့တာကိတာမြို့နယ်ရှုကင်းသာပတ်လန်းမှာရှိတဲ့ဖြူကိုတင်ဆန်ပိုင်ဆိုင်တဲ့ AC ကုမ္ပဏီဝင်းကိုရတဲ့ဖွဲ့တွေကရှာဖွေစစ်ဆေးမှုတွေဆက်လက်ပြုလုပ်ခဲ့ရမှာတော့တနက်နေ့မွေးစွာအချုပ်ကိုထပ်မံရှာဖွေဖမ်းဆီးရမိခဲ့ပါတယ်ဖြူကိုတင်ဆန်းဟာနောက်ဆက်နှစ်ခုနှစ်ရဝတိုင်းဒေသကြီးမြောင်းမြမျိုးနယ်ကနေဝင်ရောက်ရှိမြိုင်ခဲ့တဲ့လွတ်တော်ကိုယ်စားလှယ်တဦးဖြစ်ပြီးတော့ ACE ကုမ္ပဏီရဲ့အကြီးအကဲတဦးလည်းဖြစ်ပြီး ACE ကုမ္ပဏီဟာဆောက်လုပ်ရေးလုပ်ငန်းဟိုတယ်လုပ်ငန်းတွေကိုအဓိကလှုပ်ဆောင်တဲ့ကုမ္ပဏီတစ်ခုဖြစ်ပါတယ်။လက်ရှိမှာတော့ဖြူကိုတင်ဆန်းကိုတရားမဝင်လက်နက်ကင်ဆောင်မှုမွေးပုံးမတွေနဲ့အမှုဖွင့်ရေးယူဆောင်ရထားပါတယ်
။ကိုထက်အောင်ခမ်းပါရှင်။ကုလသမဂ္ဂအသွင်ရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာနိုင်ငံနဲ့ကုလသမဂ္ဂတို့အကြားပူးပေါင်းအကောင့်ထည့်ဖို့ဆောင်ရွက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ကုလသမဂ္ဂနိုင်ငံရေးရာဌာနအကြီးအကဲတို့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒါအပြင်ရခိုင်ပြည်နယ်ရင်းလူမှုအတိုင်းဝန်တစ်ခုရေရှည်အတူလက်တွဲနေထိုင်နိုင်ရေးစီမံကိန်းနောက်ဘင်္ဂလားဒေ့ရှ်နိုင်ငံဖက်တင်းရှောင်းသူတွေကိုပြန်လည်လက်ခံရေးနဲ့ပတ်သက်လို့လဲသက်ဆိုင်ရာအစိုးရဝန်ကြီးတွေနဲ့ကုလနိုင်ငံရေးရာဌာနအကြီးအကဲတို့ဆွေးနွေးခဲ့ကြပါတယ်။အသေးစိတ်မဆုမုံကဆက်ပြောပြပါမယ်ရှင်။
ဟုတ်ပါတယ်ဒီကနေ့အောက်တိုဘာလ16ရက်နေ့မှာနေပြည်တော်မှာရောက်ရှိနေတဲ့ကုလသမဂ္ဂနိုင်ငံရေးရာဌာနအကြီးအကဲလက်ထောက်တွင်းမှူးချုပ်မစ္စတာဂျက်ဖရီဖဲလ်မန်နဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့တွေ့ဆုံပြီးတော့အဓိကကတော့ကုလတွင်းမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုကုလသမဂ္ဂနဲ့မြန်မာနိုင်ငံတို့ပူးပေါင်းဆောင်ရွက်မယ့်နည်းလမ်းတွေကိုဆွေးနွေးခဲ့ကြတာပါရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲဖော်နိုင်မှုကုလမြန်မာပူးပေါင်းဆောင်ရွက်မယ့်နည်းလမ်းတွေကိုဆွေးနွေးခဲ့တာနဲ့ပတ်သက်လို့တော့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကကုလနဲ့မြန်မာနိုင်ငံကြားအရေးယူမှုတွေနဲ့ဆိုင်ရင်အခုလိုပူးပေါင်းဆောင်ရွက်မှုတွေကပိုပြီးတော့ထိရောက်မှုရှိစေပါတယ်လို့သုံးသပ်ပါတယ
်ကျွန်တော်တို့နိုင်ငံဟာအကြီးကျယ်ဘဝမှာမရက်တည်တော့ပါဘူးเนาะကျွန်တော်တို့နိုင်ငံဒီအားလုံးနဲ့မှာသူကမိသားစုဝင်နိုင်ငံတစ်ခုအနေနဲ့ရက်တည်နေပြီဖြစ်တဲ့အတွက်ကြောင့်ကုလသမဂ္ဂနဲ့ကမလွှဲမတွေ့ကျွန်တော်ကဆက်ဆံရမယ်ကုလသမဂ္ဂရဲ့ပါဝင်ပူးပေါင်းမှုရလာပြီဆိုတော့ကျွန်တော်တို့အတွက်အားတစ်ခုပါပဲเนาะတစ်ခုပဲရှိတာပဲကုလသမဂ္ဂကဆိုးစတခုပဲလေ။ကျန်တဲ့အပြည်ပြည်ဆိုင်ရာလည်းလုပ်မယ်၊ပြည်တွင်းအားကိုလည်းလုပ်မယ်၊ပြည်တွင်းအားတစ်ခုတည်းနဲ့လုပ်လို့မရဘူး။အပြည်ပြည်ဆိုင်ရာကိုလိုအပ်ပါတယ်။ပြည်ပြည်ဆိုင်ရာလိုအပ်တယ်ဆိုတာရုပ်ပိုင်းဆိုင်ရာအကူအညီတွေပေါ့ဘူး၊ဒီကိစ္စမှာတော့သိကြအားရရောပတ္တမအရာပေါ်ကျွန်တော်တို့ကစောက်ခအပြည့်စုံနေတယ်။နော်အပြည့်သဘောဆောင်တော့ပတ်ဖို့ကိစ္စတွေလည်းပို့ဆိုတာချက်တွေအရေးပါဝယ်ပါတယ်ဒါလည်းကြိုင်ရည်ကြည့်ပါတယ်။
ဒါအပြင်ရခိုင်ပြည်နယ်တွင်လူမှုအတိုင်းဝိုင်းတစ်ခုရေရှည်အတူလက်တွဲနေထိုင်ရေးစီမံကိန်းအတွက်လည်းနေဆက်ရေးရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရဲအောင်နဲ့ကုလနိုင်ငံရေးရာဌာနအကြီးအကဲတို့ဆွေးနွေးခဲ့ပါတယ်။အထူးသဖြင့်ကတော့ရခိုင်ပြည်နယ်အတွင်လူမှုအတိုင်းဝိုင်းတစ်ခုရေရှည်သဟဇာတဖြစ်စွာအတူလက်တွဲနေထိုင်ရေးရေတို့ရေရှည်စီမံကိန်းနေချမှတ်အကောင့်ထည့်ဖော်တဲ့အခြေအနေနဲ့ဒီနှစ်ဖက်လူမှုအဖွဲ့အစည်းတွေရဲ့လုံခြုံရေးစာဝင့်နေရေးကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေနဲ့လူသားချင်းစာနာမှုအကူအညီပေးရေးတွေကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေဘက်ကကူညီပေးမဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြတာပါ။ရခိုင်ပြည်နယ်အတွင်းမှာလူမှုအတိုင်းဝိုင်းတွေရေရှည်အတူလက်တွဲနေနိုင်မှုဆိုတာမဟုတ်မမှန်ဝါဒဖြန့်မှိုင်းတိုက်မှုတွေနဲ့အမုန်းပွားစေမဲ့လှုံ့ဆော်မှုတွေရဲ့အနေရကိုပြည်သူတွေအနေနဲ့သတိချက်ဖို့လိုတယ်လို့လည်းဦးအေးလွင်ကအကြံပြုပါတယ်
။မှိုင်းတိုက်ခံထားတယ်ဗျ။တော့သူတို့ playing watch လုပ်ထားတယ်သူတို့ကိုအစိတ်အတော့တွေနဲ့အများကြီးဟိုလမ်းလွှဲရောက်အောင်လုပ်ထားတာလည်းရှိတယ်။အဲ့တော့အဲ့ဒီဟိုနိုင်ငံရေးအလုံးကဘာသာရေးကိုအတုံးချတဲ့လူတွေရောတခြားကလင်ကင်းတွေနဲ့သူတို့ရဲ့နိုင်ငံရေးအမျက်ထုတ်ဖို့အတွက်လုပ်နေတဲ့မတမာသူအရမဝါဒီတွေရဲ့အဲ့ဒီခလောက်ဆန်တာတွေချီထိုးတာတွေစက်ရှူတာတွေပြည်သူတွေနားရောက်အောင်လုပ်တာတွေအဲ့ဒါတွေကိုကျွန်တော်တို့ကအရင်ဆုံးချင်းချုပ်ပြီးတော့အရှိကိုအရှိအတိုင်းကျွန်တော်တို့ကကိုးစားဆောင်ရွက်မယ်ဆိုရင်မလွဲမသွေလေအောင်ပြဖို့ရပါမယ်ဒီကုလသမဂ္ဂနဲ့အခြားသော
ဒီလိုစေတနာမှန်တဲ့ကူညီနေတဲ့ပုဂ္ဂိုလ်များပေါ်မှာအထင်မြင်လွဲမှားမှုများရှိတာကိုလည်းပဲကျွန်တော်တို့ကဟိုမြေပြင်မှာရှိနေတဲ့ဒေသခံများကိုရှင်းလင်းပြသဖို့လိုတယ်။မရှင်းမဲနဲ့ပျောက်ပင်းနေတဲ့လူတွေရှိတာဟာကျွန်တော်တို့နိုင်ငံအတွက်အများကြီးအကျိုးရုပ်ပါတယ်။အဲ့ဒါလေးကျွန်တော်တင်ပြတော့
။တချိန်တည်းမှာပဲကုလနိုင်ငံရေးရာဌာနအကြီးအကဲဟာအလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းဆွေနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်အတွင်းနိုင်ငံသားစီစီရေးလုပ်ငန်းတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချောင်ရောက်ရှိနေသူတွေပြန်လည်လက်ခံရေးဆိုင်ရာလုပ်ငန်းတွေကိုလည်းဆွေးနွေးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကနေပြန်လည်ရောက်ရှိလာမဲ့သူတွေကိုပြန်လည်နေရာချထားရေးနဲ့သူတို့အတွက်ရေရှည်လူမှုဘဝရည်တည်ရေးတွေကိုဆွေးနွေးတာတွေကိုလည်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကပူးပေါင်းကူညီဆောင်ရွက်ပေးနိုင်ရေးအဓိကထားဆွေးနွေးခဲ့ကြတယ်လို့မြန်မာပြည်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။
မဆုံမမရှင်အခုတော့ရခိုင်ပြည်နယ်ဘက်ကဆက်လေသိမ်းပေါက်တဲ့သတင်းပဲဆက်ပါမယ်။မြန်မာဘင်္ဂလားဒေ့ရှ်နဲ့ဆက်နှစ်မြအနီးမှာရခိုင်ပြည်နယ်ထဲကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်လာတဲ့လေစီပြေဒုက္ခသည်တွေပါတဲ့မော်တော်တစ်စင်းအော်တိုဘားလ16ရင်းနေကတိမ်းမောက်ခဲ့တဲ့အတွက်လူ12ဦးထပ်မံနေသေဆုံးကြောင်းဘင်္ဂလားဒေ့ရှ်နဲ့ဆက်ဖက်ကလာတဲ့သတင်းတွေကဆိုပါတယ်။အပြည့်စုံကတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးအမကသတင်းပေးပို့ထားပါတယ်
။မြန်မာနိုင်ငံရခိုင်ဒေသဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာကြတဲ့လေစီးပြေဒုက္ခသည်40ကျော်လိုက်ပါလာတဲ့လေမောက်တာကြောင့်သေဆုံးမှုပျောက်ဆုံးမှုတွေရှိနေတယ်ဆိုပြီးဘာမီစ်ရိုဟင်ဂျာအဆိုဆီယေးရှင်းထိုင်းလန် BRAD အဖွဲ့ရဲ့ဥက္ကဋ္ဌဦးမောင်ကျော်နုကဆိုပါတယ
်အဲ့ဒီဟိုစီမပြူကျွန်းဘင်္ဂလားဒေ့ရှ်ကဘောလေဟိုဘက်ကတော့အလေတင်ကျော်နာမှာကျွန်းတွန်းဘယ်နက်ကွန်ဒီယာဘာရခိုင်ပြည်မှာဘောလေအဲ့ဒီကလာတဲ့အဲ့ဒီဆက်လေမှာလူ40ကျော်လောက်ပါတယ်ဗျအဲ့ဒီမှာလူရတောင်းပင်နေတာကြာပြီးစင်္ဂါရလောက်ရှိပြီနော်ဘင်္ဂလားဒေ့ရှ်ကလည်းဒီလေဒီဘာတွေကြီးတော့အမရှိတော့ဆက်လေဒီဘာတွေပြေမကြည့်ဘူးဗျအဲ့တော့တွတ်တဲ့လေပေါ်မှာလူရှိတာလေးစီရောက်တယ်မှာခုနှစ်ယောက်အလောင်းကိုရတယ်ဗျအမျိုးသမီးလေးယောက်ရဲ့ကလေးသုံးယောက်ရဲ့ဒီအလောင်းကိုတွေ့တယ်ဗောလေဘင်္ဂလားမှာနောက်ပြီးတော့ဒီလူ20နဲ့နှစ်ယောက်လောက်မတည်ဘူးအသက်ရှင်တဲ့လူကိုသူတို့ကဲတင်တယ်ကြပြောက်သွားတဲ့လူတွေရှိတယ်တော်ရလူတွေရောရှိတယ်ရတော့လုံးမတွေ့သေးဘူးအခုသူဘင်္ဂလားဒေ့ရှ်နေရာဒေသခံလူတွေပြောပြောဆော့ရဆိုလို့ရှိရင်လူဝနေရာကြော်လို့ရှိပြီဗျလူပြောက်သွားတဲ့လူတွေပေါ့လေအခုလေမောက်ပြီးတော့တည်နေလူစူးစူးပေါင်းပေါ့လေ
ဩဂုတ်လ25ရက်နေ့ကစပြီးရခိုင်ပြည်နယ်အတွင်းမှာအကြမ်းဖက်မှုတွေဖြစ်ပွားပြီးတဲ့နောက်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမွတ်စလင်ဒုက္ခသည်တွေထွက်ပြေးလာခဲ့ရမှာလေမောက်တည်ဆုံးမှုကရာဂနန်းလောက်ရှိတယ်လို့ဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်စခန်းတွေမှာလည်းစခန်းတွေဆောက်ရင်းဆင်းနှင်းလို့တည်ဆုံးတာတွေလည်းရှိတယ်လို့ဆိုပါတယ
်ဆင်းနှင်းပြီးတော့ဆင်းနှင်းပြီးတော့ဆုံးသွားတဲ့ကလေးလူနေရာလို့ရှိတယ်ရဒီနေ့အဲ၃ယောက်အစူးစမန်ကနေရောက်ရှိပြီးဟိုဒီဆင်းနှင်းကရဲ့အဂေါ်လုံးဆင်းနှင်းရဲ့နောက်ပိုင်းပေါ့လေအဲတော့ဆောင်တယ်မဆင်းတယ်နေလို့မရဘူးဆင်းတယ်ကသူတို့နေရာမှာဒုက္ခစခန်းတွေတော့ဆောက်တယ်ဆိုတော့
ရခိုင်ပြည်နယ်အတွင်းအကြမ်းဖက်တပ်ဖြတ်ခံရမှုတွေဖြစ်ပွားပြီးမှဒေသတွင်းမှာမနေရကြတော့ဘဲတိမ်းရှောင်ကြရမှာတော့ပြည်တွင်းမှာတော့ဗုဒ္ဓဘာသာဝင်တွေနဲ့ဟိန္ဒူဘာသာဝင်3000ကျော်လောက်ထွက်ပြေးတိမ်းရှောင်ခဲ့ကြသလိုမွတ်စလင်ဘာသာဝင်တွေကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်တာကများပါတယ်ဒီလိုနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုမွတ်စလင်ဒုက္ခသည်တွေကနေ့စဉ်လိုလိုလှေတွေနဲ့ထွက်ပြေးတိမ်းရှောင်နေတာကြောင့်စတင်မာလကိုမိုက်တီဆိုရင်ရေနစ်သိဆုံးသူဒုက္ခသည်တွေရဲ့အလောင်းပေါင်းတရာကျော်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဆယ်ယူတွေ့ရှိခဲ့ပြီးပျောက်ဆုံးမှုတွေလည်းရာဂဏန်းနဲ့ရှိနေတာဖြစ်ပါတယ်ရှင်
။မအေးအေးမှသတင်းပေးဖို့တော်တာပါ။အခုတော့ငြိမ်းချမ်းရေးသတင်းဖက်ဆက်ကြအောင်ပါ။ NCA ခေါ်တဲ့နိုင်ငံလုံးအဖြစ်ခတ်ရစရေးသဘောတူညီချက်လက်မှတ်ထိုးထားတဲ့တိုင်းရင်းသားအဖွဲ့အစည်းတွေစုဖွဲ့ထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဖော်ဆောင်ရေးအဖွဲ့PPSTR နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်ပုချုပ်မူကြီးမင်းအောင်လိုင်းတို့နဲ့ဒီကနေ့မှာတရားစီတွေ့ဆုံပြီး NCA ပါငြိမ်းချမ်းရေးသဘောတူညီချက်များအကောင့်ထည့်ဖို့ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။ငြိမ်းချမ်းရေးကိစ္စရပ်တွေကိုကြည်ကြဲပြင်းပြမဟုတ်ပဲကြစ်ကြစ်လက်လက်တိုးတိုးတက်တက်ဆောင်ရွက်မှုမျိုးကိုတက်မတော်ဖက်ကလိုလားတဲ့အကြောင်းကာကွယ်ရေးဦးစီးချုပ်ကပြောဆိုခဲ့တယ်လို့သိရပါတယ်။ PPSD အဖွဲ့ဝင်ဦးခွန်အောက်ကကိုမမေခါကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဒီကနေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အပြင်တက်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံခဲ့တယ်လို့သိရပါတယ်။ဒီတွေ့ဆုံမှုမှာဒီငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့ဘယ်လိုအကြောင်းအရာတွေမျိုးတွေကိုများဆွေးနွေးဖြစ်ပါလဲရှင်
။ငြိမ်းချမ်းရေးလုပ်ငန်းပင်သူနေနဲ့အေးတာကိုသုံးသွားမယ်ဆိုတာအခုလက်တွေ့လက်ဖြစ်လာတာပါ။လက်ဒီနေ့တွေ့ဆုံပွဲတွေရနေပြီးတော့ရလကောင်းမယ်တော့ထွက်လာတာပါ။ NCA ကောင်ဖေဖော်တဲ့လုပ်ငန်းမှာတံလဲသုံးသပ်ဖို့လိုတဲ့ဟာတွေကိုလည်းဆက်လက်လုပ်သွားဖို့ဒီလောက်ပါပဲအတမြင့်တော့
ငញ្ញရေးလုပ်ငန်းစဉ်ကလက်ရှိတွေးအေးနေတယ်လို့လည်းတော်တော်လေးပြောနေကြတာမျိုးရှိရပါတော့။အော်နောက်ထပ်ကဒီ အပြစ်မရရသေးတဲ့အဖွဲ့တွေပေါ့နော်ဒီအဖွဲ့တွေနဲ့ပတ်သက်ပြီးတော့ကာကွယ်ဦးစည်းချုပ်နဲ့တွေ့ဆုံတဲ့အချိန်မှာကာကွယ်ဦးစည်းချုပ်ဘက်ကပေါ့နော်သဘောထားမှတ်ချက်ဘလူတွေများဟိုပေးတာမျိုးရှိလဲပေါ့နော်အရင်ကသူ့ရဲ့သဘောထားကပြုပြင်ပြောင်းလဲသွားတာမျိုးများရှိလားတကွာငင်းငင်းရင်းနဲ့ပတ်သက်ပြီးတော့တက်ချုပ်ကြီးရဲ့သဘောထားပေါ့နော်ဒီအခုကာလအတွင်းသဘောထားကဘလူများရှိပါလဲရှင
်အဲ့ဒီပုံစံတွေနဲ့ပတ်သက်တော့သူ့မူဝါဒမပြောင်းဘူးအချိန်ကမူဝါဒမပြောင်းဘူးလို့ရေပြောနေကြတိုင်းပဲစိနေရတော့အားစကားပြောတာတော့ဖြစ်လာမှာပါဒါပေမဲ့ပြီးမှပြုမှုကတော့မရှိသေးဘူးကြောင်းလည်းမလုပ်သေးဘူးဟ
ိုတော်တော်များတော့ညီငယ်ကြီးကတော်တော်လေးကိုသွေးအင်းနေတယ်လို့ပြောနေကြတယ်ပေါ့နော်အငယ်ကတော့ဒီတစ်ခေါက်တစ်ဆုံမှုကနေပြီးတော့သွေးပူနိုင်တဲ့အနေအထားမျိုးလေးတွေတိုးတက်ပြောင်းလဲလာတဲ့အနေအထားမျိုးရှိရဲဆိုတော့ပုံစံမျိုးပြောတော့ဒီညီငယ်ကြီးနဲ့ပတ်သက်ပြီးရှေ့ဆက်သွားဖို့ဆွေးနွေးကြတာမျိုးရှိပါလဲရှင
် PDGT အတွင်းမှုဖွဲ့ CW တို့လို implementation review မှာအစိုးရကလည်းလုပ်တယ်တော်တော်ကလည်းလုပ်တယ်တမတော်ကလည်းလုပ်တယ်ကျွန်တော်တို့ EAO ကလည်းလုပ်တော့ဒီဒီ review လုပ်တဲ့အဖွဲ့တွေထုတ်ပြီးတော့ joint review ပေါ့နော်နိုင်ငံပေါင်းရလုပ်ဖို့အဲ့ဒါလည်းပဲကျွန်တော်တို့ဟိုခွင့်ပြုချက်ရသွားတော့လာမယ့်ပတ်လောက်မှာတော့ joint review လုပ်ပြီးတော့ရရှိတဲ့ချက်တွေကို COR တို့ SOP တို့မှာ reform လုပ်သွားနိုင်အောင်ကြိုးစားမှာပေါ့
လက်ရှိတက်မတော်ရဲ့ပေါ့နော်ငင်းငင်းပုံမှာထားတဲ့သဘောထားပေါ့နော်ငင်းငင်းကြီးလုပ်ငန်းစဉ်ဆက်လုပ်ဖို့အတွက်သူတို့ဘက်ကနေပြီးတော့ဘလို့သဘောထားမှတ်ချက်တွေပေးတာမျိုးရှိလဲဘလို့ပုံစံမျိုးလှုပ်ဆောင်စီခြင်းနဲ့စိတ်မျိုးတွေရှိလဲပေါ့နော်အငယ်တို့ဘာများတွေ့ရှိခဲ့ရလဲရှင
်တခါတော့မိခိုးချုပ်ပြောတာတော့ဒီငင်းငင်းကိစ္စကိုပေါင်ခက်ချင်းချင်းချစ်ချစ်လက်လက်ပုံတော့ပိတ်ပိတ်လှုပ်ဖို့ကောင်းတယ်ပေါ့ပုံကြီးချက်ရောအကျတော်ဝင်တော့မဖြစ်ပေဘူးပေါ့ဗျာအဲ့ဒါလေးတော့ကြားရပါလားဒါတစ်ချက်နောက်တစ်ချက်ကလည်းတပတ်ကဖြစ်နေတဲ့အခုဖြစ်နေတဲ့ပြဿနာအပေးဖွဲ့တွေအရယုံကြည်မှုကိစ္စနောက်ပြီးတော့ဒီ FCA နဲ့တကွာနိုင်ငံလုပ်ငန်းရှင်အပေါ်မှာတော့ဒါအကြီးကြလိုက်တာလောက်တော့မယ်လို့တော့ခက်လောင်းပြောပါလေအဲ့ဒါလေ
အငယ်ကုနာပြောပါလေတက်မရော်ဘက်ကဒီငင်းငင်းလှုပ်ဆောင်တာမှာပုံကြီးမချဲ့ဖို့ပြောထားတာမျိုးရှိရဲဆိုတော့ဘလို့ကိစ္စအကြောင်းအရာကိုပုံကြီးမချဲ့ဖို့ပြောရလဲမသိဘူးရှင
်တမန်ကန်လုံးမှာဟိုနိုင်ငံရေးဆွေးနွေးပွဲတွေအနေအရတကာလို့ဟောအော်တောင်းပန်ကြတဲ့အများပြားလို့အဲ့ဒီသဘောမျိုးညှိုးညင်တာနဲ့တူပါတယ်ဒါပေမဲ့အဲ့ဒီလိုဟာကိစ္စမျိုးတွေကိုလည်းချစ်ချစ်လေးလေးလုပ်ဖို့အဲ့ဒီလိုသဘောထားတော့ရှိပါတယ်မလုပ်ရဘူးဆိုတော့မရှိပါဘူ
းနိုင်ငံတော်အတိုင်းငယ်ပုံကူနဲ့တွေ့တဲ့ခါမှာရောဒီညဉ့်ညင်းနဲ့ပတ်သက်ပြီးတော့ဆန်းစုကြည်ဘက်ကဘလို့အကြောင်းအရာမျိုးကိုတိုက်တွန်းသွားတာမျိုးရှိပါလဲရှင်နောက်ပြီးတော့လက်မှတ်မထိုးရသေးတဲ့အဖွဲ့တွေနဲ့ပတ်သက်ပြီးတော့ဘလို့စကားလက်ဆောင်များပါတာမျိုးရှိပါလဲရှင
်တွားနေတဲ့ဒီအခင်းကျင်းတွေပေါ်မှာခဏအစုအဖွဲ့တွေကိုပြန်ကြပြီးတော့မန်ဒိတ်ပေးပြီးတော့အလုပ်ဆက်လုပ်ဖို့ဒါလည်းဒီနေ့အဆင်ပြေတယ်သူတို့ပြတော့ရခိုင်အရေးပေါ့ပြည်တွင်းငွေငွေရေးနဲ့ခုခံရမယ်တိုက်ပြရငယ်တယ်အင်အားမရှိတော့နိုင်ငံတကာအနိုင်ကျင့်တယ်ပေါ့လေပြည်တော်စုတစ်ခုလုံးအရေးကိုထိတ်ထားပြီးတော့ပူပေါင်းဆောင်ရွက်ကြဖို့ပေါ့အဲ့ဒါလိုဖိတ်ခေါ်တယ်ကျွန်တော်တို့ EO ကိုယ်တိုင်တွေကိုလည်းပဲရခိုင်ကိုလိုက်ပါပြီးတော့နော်လေလာရေးခီးစဉ်တုံ့ပြန်ချက်တွေလှုပ်ဆောင်ပြကြဖို့ပေါ့လေအဲ့ဒါလိုလည်းဖိတ်ခေါ်လာတာရှိပါ
အပြစ်မရဲကတည်တဲ့အဖွဲ့ရင်းငင်းငင်းရေးတဲ့ပေါဝင်လောင်ဘလို့လှုပ်ဆောင်သွားမလဲဘလို့လှုပ်ဆောင်တင့်နေဆိုတဲ့အမျိုးများတစုံတစ်ခုများပြောတာမျိုးများရှိပါလားရှင
်အော်အဲ့ဒါလိုတော့မရှိပါဘူးသူခေါ်လာပဲဒီပွဲကတက်ပါတော့သူတို့မတက်နိုင်တာတော့သူတို့တာဝန်ပေါ့အလုံးကို FA လမ်းကြောင်းတိုင်းလာပါပါဝင်ပါတော့ဆက်လက်ဖိတ်ခေါ်ပါတော့ဒါတော့ကျွန်တော်တို့ကလည်း FA မှာပါပြီးသားလူဆိုတော့လူပြည့်ဖတ်ပါလောင်ကကျွန်တော်လည်းတာဝန်ရှိတာပေါ့တို့တော့အဲ့လူတွေကဖြစ်နိုင်ကြည်ရှိတာကပုံမူတောင်းဆိုနေကြရင်တော့အဆင်ကဲရှိနိုင်တယ်ဟောဗျာအာကာချက်ကလည်းပြောပါတယ်ဆိုတော့ဖြစ်နိုင်ကြည်ကပို့ပြီးတော့လူလာချက်တွေတင်နေမယ်ဆိုလဲဒါအဆင်ကဲဖြစ်နိုင်တယ်ဟော
မမေခသတင်းပေးပို့တော့တာပါ VOA မြန်မာပိုင်းကထုတ်လင်းချက်တွေကို Democratic မြန်မာအသံ TVB ကနေဖန်ယူကြည့်ရှုနိုင်ပါတယ် TVB ရုပ်သံဇာတ်လမ်းကနေနေ့စဉ်ည10:00နာရီနဲ့မနက်9:00နာရီအစီအစဉ်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြီးပြသတဲ့မနက်30စာနှုတ်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံကနေကြည့်ရှုနိုင်ပါတယ် VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လင်းပေးနေတဲ့အစီအစဉ်တွေကတော့ line to meter 24 25တို့ကနေဖန်ယူနာဆင်နိုင်ပါတယ်VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရတော့ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ဖုန်းနဲ့ဆက်သွယ်လို့ရတော့0939386555လေးကိုခေါ်ဆိုနိုင်ပါတယ် VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုလည်းညနေပိုင်း radio အစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Juru ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်အောက်တိုဘာလ16ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ဒီကနေ့ညပတ်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့သက်သက်ရောင်းသတင်းလိုအစီအစဉ်တွေအပြင်ဘလော့ဂါတွေပြောသမျှအပတ်စဉ်ကဏ္ဍကိုလည်းနားဆင်ကြမှာပါဒါအပြင်နောက်ထပ်တင်ဆက်ပေးမယ့်သူယုံကြည်ရအစီအစဉ်မှာကြားဖို့ရှိတာကတော့
ခိုးလို့ရတဲ့ငွေ၊လိမ်လို့ရတဲ့ငွေ၊သူတစ်ပါးမျက်ရည်ပေါက်ကြီးငယ်ကြမှာရတဲ့ငွေတွေနဲ့အသက်မဆက်ဖို့ဆိုတာလူချင်းဝင်ရဲ့အခြေခံသဘောတရားတစ်ခုပါ။အခုခေတ်လူ
မှုကုမိုဆန်းကသူ့ရဲ့ယုံကြည်ရာကိုနောက်ပိုင်းမှာအပြည့်အစုံပြောပြပါမှာ။အခုရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်။လူငယ်တွေအတွက်အစိုးရကအလုပ်ကိုင်းတဲ့အသက်မွေးဝမ်းကြောင်းမှုအသက်ပညာသင်ကြားတွေဖွင့်လှစ်ပေးနိုင်ခြင်းမရှိတဲ့အတွက်ကချင်ပြည်နယ်အပါအဝင်မြန်မာနိုင်ငံသဝန်းကလူငယ်တွေအကြားမိုးရစ်ဆေးဝါးတုံးဆွဲမှုတွေကြီးထွားနေရခြင်းဖြစ်တယ်လို့ကချင်ငင်းချမ်းရဲကွန်ရက်ညနိုင်ရင်မှုဒေါက်ခွန်ကြာကပြောပါရယ်စီးပွားရေးဖွံ့ဖိုးမှုနဲ့ဆက်ဆက်နေတဲ့မိုးရစ်ဆေးဝါးတုံးဆွဲမှုအခြေအနေတွေအကြောင်းအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကုစောဝင်းလိုင်ကတင်ပြပေးထားပါရယ်ရှင်
တော့တခုထပ်ပြီးတော့ဦးဇနာဒီမွေးစည်းဝါပြဿနာပေါ့နော်ဆိုတော့အရာဖက်လူမှုအဖွဲ့အစည်းတွေတော်တော်များများကလည်းပြောကြပါတယ်ဒီကချင်ပြည်နယ်ထဲမှာမွေးစည်းဝါတုံးဆွဲမှုကအများများတယ်ရှိတဲ့လူဦးရေနဲ့ရှင်ရာခိုင်နှုန်းကအများမြင့်နေပေါ့နော်ဆိုတော့ဒီလိုဖြစ်နေတာတွေဟာဒီစီးပွားရေးအခြေအနေမကောင်းလို့ပေါ့နော်နောက်လူငယ်တွေအတွက်အလုပ်ကိုင်ဖန်တီးပေးနိုင်တဲ့အနေထားမရှိလို့လူငယ်တွေအနေနဲ့လှုပ်ရှားမရှိတော့ထွက်ပေါက်အနေနဲ့မွေးစည်းဝါတုံးကြတယ်ဆိုတော့ဒီဟိုမျိုးပြောကြတဲ့ဟာတွေကလည်းလူတော်တော်များများအဲ့လိုမျိုးပြောကြတယ်ပေါ့နော်ဆိုတော့အဲ့ဒီဟာကတော့အဲ့ဒါကတော့တကယ်ဟုတ်သလားလက်ရှိအနေအထားမှာကောမွေးစည်းဝါတုံးဆွဲမှုဟာကချင်ပြည်နယ်ထဲမှာဘလောက်ထိများကျယ်ပြန့်ပြန့်ဖြစ်နေပြီတလဲ
သူကတော့ဒီမွေးစည်းဝါကတော့ကချင်ပြည်နယ်တိမကပဲနဲ့ဒီမြန်မာတိုင်းငါလုံးကိုတန်းတူတပြင်းညီအများကြီးထိခိုက်နေတယ်လို့ပဲမြင်ရပါတယ်ရှင်ဥမာဆိုရင်တော့ဒီကချင်ပြည်နယ်ကပဲတုံးဆွဲတလားဆိုရင်လေဒီရန်ကုန်တိုင်းမှာလည်းပဲမိလိုက်လို့ရှိရင်သိန်းပေါင်းတောင်းချီသိန်းပေါင်းတန်းချီပြီးတော့မှမိတာတွေအချိန်များစွာဖြစ်နေပါတယ်ရှင်အဲ့ဒါကြောင့်မလို့ကချင်ပြည်နယ်တစ်ခုတည်းပဲမဟုတ်ဘူးလို့ယူဆရတယ်ဘာဖြစ်လို့လဲဆိုရင်တော့တုံးဆွဲသူများမှာလည်းပဲဒီကချင်ဒေသတွေမကပဲနဲ့နေရာတကာမှာတန်းတူလောက်အန်ဒီရှိနေတာကိုတွေ့ရတယ်ဥမာဆိုလူငယ်တွေဖေးတောင်လို့ဖြစ်တယ်ဆိုတာမျိုးဒီလူရဲမှုတွေခိုးဆိုးတိုက်ခိုက်မှုတွေဒါတွေဆိုလို့ရှိရင်လည်းလူငယ်ရောလူကြီးရောဒါမွေးရစေးတုံးဆွဲတာနဲ့ချိဆက်နေတာတွေအများကြီးမြင်ရပါတယ်ရှင့်အဲ့တော့ခါတိုင်းတပါတော့လုံခြုံနေလို့ယူဆတဲ့ဒီရန်ကုန်လိုနေရာမျိုးမှာတော့ခုလောလောဆယ်မှာဆိုရင်ဘယ်ချိန်မှလူမလဲဆိုပြီးနည်းနည်းမိုးချုံရင်တပါတော့လည်းအိမ်ကိုရအောင်ပြန်ပြေးတဲ့အခြေမျိုးတွေဖြစ်လာပါတယ်အဲ့တော့နေရီမှာဆိုရင်လည်းဒီအဲမိတနာဘမော်လို့ဒါမကရှမ်းပြည်နယ်မှာလည်းအတူတူပဲဖြစ်တယ်ဒီလိုရှိရင်တော့ဒီတနင်္သာရီတိုင်းလိုနေရာမျိုးတွေမှာပါဒီအဖြစ်ပြပုံတွေကအတူတူလောက်ပဲကြာနေတာပါအဲ့တော့ဒီလိုအချိန်မျိုးမှာဆိုရင်မူရစေဝါကိုတရားဝင်ဖမ်းဆီးနိုင်ရင်တောင်မှအရေးယူနိုင်တဲ့အခါမှာတကယ်တော့မူလပိုင်ရှင်တွေဘလောက်တိုင်းကရှိအရေးယူမှုခံရတယ်လဲဆိုတာမသေးပွဲဘူးရှင့်အာဘာဖြစ်လို့လဲဆိုဖမ်းလိုက်လို့ရှိရင်ကားဒရိုင်ဘာတွေပဲဖမ်းခံရတယ်ပေါ့တော်တော်လည်းပဲဒီပိုင်ရှင်တွေကိုကြတော့မဖမ်းနိုင်ဘူးလို့ပြောတဲ့အခါမှာပြဿနာကတော့အဲ့မှာအဲပိုင်ရှင်အစ်စ်ကလွတ်နေတာမျိုးတွေညီနေရတယ်ဒီလိုရှိရင်တော့ပိုင်ရှင်မဲ့ပိုင်ရှင်မဲ့ဆိုပြီးမှကားတစ်စီးလုံးပါလာမြင်ရတာတော့မှပိုင်ရှင်မဲ့ဖြစ်တယ်ဆိုတာမျိုးဟာဒါမဖြစ်တည်ဘူးလို့ယူဆတယ်ရှင်အဲ့တော့အဲ့လိုမျိုးတွေတပြေးညီဖြစ်နေတရွေကတော့ဒီအဓိကမြန်မာနိုင်ငံရဲ့စီးပွားရေးဟာမူရစေဝါများလာလို့တော့ကျမတို့ထင်စရာရှိလာပါတယ်ရှင
်အဲ့တော့ဒီလူငယ်တွေဆိုကြပါစို့တနင်္ဂနွေလုံးတက်ကချင်းပြည်နယ်တွေမကဘူးအခုဆိုလို့ရှိရင်ဒေါက်ခွန်ချာပြောသလိုဒါလူတိုင်းလည်းကြားသိနေရတာပဲမူရစေဝါဖမ်းမိတယ်ဆိုတော့နိုင်ငံအနှံ့မှာဖြစ်နေတယ်ဆိုတော့ပြည်နယ်တိုင်းတိုင်းဒေသကြီးတိုင်းမှာဖြစ်နေတော့ဒီအဲ့ဒီမှာရှိနေတဲ့လူဆိုကြပါသူအစိုးရအနေနဲ့ပေါ့နော်ပြည်내အစိုးရပဲဖြစ်ဖြစ်ဒေတာအစိုးရတွေပဲဖြစ်ဖြစ်ဘဟုပြည်ထောင်စုအစိုးရပဲဖြစ်ဖြစ်လ ူငယ်တွေအတွက်အလုတ်ကင်ကောင်းကောင်းနေဖန်တီးပေးနိုင်မယ်သူတို့နေတူဝဟိုအချိန်ပိုတွေရှိပြီးစိတ်လေမတော့အောင်အဲ့လိုမျိုးတစ်ခုခုဖန်တီးပေးနိုင်မယ်အတတ်ပညာကျောင်းမဲ့ဖြစ်ဖွင့်ပေးနိုင်မယ်ဆိုရင်ရောဒီမူရေးစေဝါသုံးဆွဲမှုဟာရော့ဖြည်းဖြည်းရော့ကြလာနိုင်တဲ့အနေအထားရှိသလားဘာကြောင့်များဖြစ်နေရတာလဲအဲ့လိုမျိုး
မှာတော့ဒီတနိုင်ငံလုံးတိုင်းတာနဲ့ဆိုရင်လူငယ်တွေအတွက်ဆိုအလောက်ကင်ဆိုတဲ့အရာဟာလုံးဝမရှိသလိုဖြစ်နေပါတယ်အဲဥမာဆိုရင်တော့ဒီနိုင်ငံတိုင်းရင်းနှီးမြှုပ်နှံမှုရောက်လို့ရှိရင်လူငယ်တွေရောပြည်သူတွေအလောက်ကင်ရရှိမယ်လို့ပြောကြတယ်ဒါအင်ပန်ရေဘူးရဆက်နေပါတယ်အခုရန်ကုန်မြို့မှာဆိုရင် construction တွေဒီထောက်လုပ်ရေးလုပ်ငန်းတွေအများကြီးဖြစ်နေတယ်အများကြီးရှိနေတယ်ဒါပေမဲ့တကယ်တမ်းကျွန်တော်မြန်မာနိုင်ငံသားတွေဝန်ထမ်းအနေနဲ့သုံးဆွဲသလားဆိုမသုံးဘူးရှင့်တရုတ်ကုမ္ပဏီကနေဒီထောက်လုပ်ရေးကိုယူတယ်ဆိုရင်တရုတ်လူမျိုးတခါတည်းပါလာတယ်ဗီယက်နမ်ဆိုရင်လည်းဗီယက်နမ်ကလုံသမားတွေပါလာတယ်ပေါ့အဲ့တော့ကိုယ်လုံသမားနဲ့ကိုယ်ပဲတကဘာလုံးပတ်ပြီးမှသူတို့ထောက်လုပ်နေတာဖြစ်တယ်မြန်မာနိုင်ငံသားတွေကတော့အလုပ်မရှိပါဘူးရှင့်ဖြစ်ဖြစ်လက်အတွက်ကြောင့်ဒေတာကနေထွက်ခွာရတာမျိုးရွှေတွင်းတောက်တွင်းတွေမှာတိုက်ပွဲဖြစ်သွားတဲ့အတွက်ကြောင့်မို့လို့အဲပရင်ထွက်ရဒေတာတွေမှာတိုက်ပွဲဖြစ်သွားတဲ့အတွက်ကြောင့်မို့လို့အလုပ်အကင်နေပြီးတော့တဲ့အခါမှာဒီလူတွေလည်းအကုန်လုံးမြို့ပေါ်တက်လာတယ်တို့တော့လည်းပဲသူတို့တွေကိုလက်ခံပြီးအလုပ်ပေးမယ်ဆက်ရုံအလုပ်ရုံမရှိဘူးအဆိုင်ပြုံးရေးဌာနတွေမရှိဘူးရှင့်အဲ့ဒါကြောင့်မလို့ဒီလူငယ်တွေအနေနဲ့ရောပြီးရင်လူကြီးတွေအပါပေါ့တရုတ်နိုင်ငံကိုသွားမလားထိုင်းကိုသွားမလားမလေးရှားကိုသွားမလားမသွားနိုင်တဲ့ပြည်သူတွေအကုန်လုံးဟာရန်ကုန်မြို့မှာဒါမှမဟုတ်လို့ရှင့်တနေရာမှာတဝဲလေလေနဲ့ပဲအလုပ်ကိုင်ရဖို့စူးစမ်းနေကြတာဖြစ်တယ်အဲ့တော့ရန်ကုန်မြို့မှာပဲဒီမြို့ပြင်ဘက်ကိုထွက်လိုက်တယ်မြို့ရှင်ဘက်ကိုထွက်လိုက်တယ်ဆိုလို့ရှင့်လည်းအင်မတန်မှပဲရင်သားဆရာကောင်းတဲ့မိငွေးညီညီရတယ်လေပြန်လို့ရှင်လည်းအတူတူပဲဖြစ်နေလေအဲ့တော့နောက်ဆုံးဒီမျောလင်းချက်မရှိတဲ့လူငယ်တွေအတွက်ထွက်ပေါက်ဟာမူရင်းစေဝါတွေဖြစ်လာပါတယ်ဒါပေမဲ့တကယ်တမ်းထွက်ပေါက်လားဆိုရင်လည်းမဟုတ်ပြန်ဘူးသူတို့အတွက်အခုချိန်မှာကျမတို့တစ်ခုခုမှမလုပ်ထားဘူးဆိုရင်ဒီလူတွေဟာနိုင်ငံခြားထွက်သွားရင်လည်းကျမတို့ရဲ့ဒီအဓိကဒီအရေးယတနာကြီးကြီးမြုံနံမှုလောက်ရမဲ့ဒီလူသားဆွမ်းရည်တွေအကုန်လုံးဟာအပြစ်ကိုထွက်သွားတာဖြစ်တယ်သူတို့တွေပြန်လာတဲ့အချိန်မှာဆိုတော့အသက်50 60လောက်မှပြန်လာလို့ရှိရင် productivity ပေါ့ဒီထုတ်လုပ်နိုင်မှုစွမ်းအင်းနေဟာအင်မတန်နေတော့မှာဖြစ်တယ်။နောက်ပြီးအခုချိန်မှာတင်ကြားပေးနိုင်မှုလည်းထိထိရောက်ရောက်ဘာမှမရှိဘူးရှင့်။ပြီးတော့ဥမာဆိုရင်တောင်းထွက်သွားတဲ့လူငယ်တွေတောင်းပြပရောက်သွားတဲ့လူငယ်တွေအတွက်လုပ်ငန်းကင်ငန်းလှုပ်ဆောင်နိုင်မှုအတွက်ဒီ vocational training တွေဒီအသက်မွေးဝမ်းကြောင်းလုပ်ငန်းတွေဟာအင်မတန်ရှားတယ်။ဥမာဆောက်လုပ်ရေးလုပ်ငန်းမှာကျမတို့ရဲ့လူငယ်တွေအလုပ်ရဖို့အတွက်သူတို့သုံးဆွဲတဲ့စက္ကရိယာတွေကိုကင်ကြွယ်တတ်တဲ့လူငယ်ဆိုတာမရှိတလို့ရှိနေလေ။အဲ့ဒါကြောင့်မလို့ဆောက်လုပ်ရေးလုပ်ငန်းဘလောက်ပဲများများလူငယ်တွေအဲ့ဒီမှာအလုပ်ရဖို့ဆိုတာမဖြစ်နိုင်ဘူးဖြစ်နေလေစက်။ဒါကအနာဂတ်အတွက်အင်တာရင်လေးစရာဖြစ်နေပါလေစက်။နောက်10နှစ်မှဒီဟာရဲ့တက်ရောက်မှုတွေဟာဘာဖြစ်မလဲ။အနည်း20အနည်း30လို့စဉ်းစားတဲ့အခါမှာကျမတို့နိုင်ငံဟာအဲနောက်ပိုင်းမှာကိုယ့်လူကိုကိုယ်အလုပ်မပေးနိုင်တာနဲ့ကိုယ့်လူအတွက်ကိုယ်ပြန်လည်းမဆောင်ချောက်နိုင်တဲ့ပြဿနာအကြီးဆုံးဖြစ်လာပါဖြစ်နေစက်
။လက်တလုံးအခြေအနေရရောအစိုးရအနေနဲ့ဒီပြဿနာပြည့်လက်အောင်ဘာများလုပ်ပေးနိုင်တာရှိသလဲခင်ဗျာ
။လုံးလုံးနိုင်ငံတော့ရှိပါတယ်အဲ့ဒါတော့မူရစေဝါကိုချီရောက်စွာတိုင်တွယ်ဖို့ဖြစ်တယ်တို့တော်လည်းပဲတချို့တော့ပြည်သူစစ်တယ်ဟာဘာအပေါ်မှာမီပြူစီမနေထိုင်ကြလဲဆိုရင်လုံးဝကိုမူရစေဝါပေါ်မှာပဲအခြေခံပြီးတော့မှပြီးလို့ရှိရင်မောင်ခိုစီးပွားရေးပေါ်မှာပဲအခြေခံပြီးမှယက်တီနေတာကိုကျမတို့နေစားတဲ့နီးတဲ့နေရာကလူတွေအကုန်လုံးကမျက်မြင်ကိုတွေ့ဖြစ်တယ်တို့တော်လည်းဒါတော့လည်းချီရောက်စွာတိုင်တွယ်မှုမရှိတဲ့အခါမှာတော့အခုတဖြည်းဖြည်းနဲ့ဒီပြဿနာဟာတနိုင်ငံလုံးကိုပြောမယ်ဆိုရင်တော့ဖြန့်ကျက်ထားတဲ့ပြဿနာကြီးတွေလို့ဖြစ်သွားတာပေါ့ဒီလောက်မငြိမ်မသက်ဖြစ်နေတဲ့ရခိုင်ဒေသမှာတောင်မှကျမတို့ရှမ်းနဲ့ကချင်နဲ့ဒန်းတူမူရစေဝါဖန်စီယာမီမှုတွေကရှိနေတယ်ပေါ့တော့ဒါတမတော်သားလက်ထက်ကနေတောင်မှသိမ်းပေါင်းတောင်းချီတဲ့မူရစေဝါမိရယ်ဆိုတာဒါမဖြစ်တဲ့အရာဖြစ်တယ်တကယ်ဆိုကြွားဥပဒေစိုးမိုးမှုအတွက်တကယ်ကဥဆောင်ရမယ်ဒီလက်နက်ကင်အဖွဲ့အစည်းတွေကနေပြီးတော့မှအဲကာကွယ်ရမယ့်အဖွဲ့အစည်းတွေကနေပြီးတော့မှသူတို့ရဲ့ကိုယ်တိုင်ကဖြတ်ဖြူတူထဲမှာပါဝင်နေတာကိုမြင်ရတဲ့အခါပုံပြီးအတည်ကြီးတယ်လို့ယူဆရတဲ့
ကိုဇော်ဝင်းလိုက်အစီအစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တင်းနှင်းလာနေညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လင်းပေးနေပါတယ်ခုတော့မနက်ဖြန်ည9:00တိုင်းလေးလိုက်မှာပအကြောင်းဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါ
ရရှိမြက်ပြတနင်္ဂနွေလုံးပြစ်ခတ်ရစေးစာချုပ် NCA လက်မှတ်ရေးထိုးခဲ့ကြတာနှစ်နှစ်မြောက်ခဲ့ပါပြီတနင်္ဂနွေလုံးပြစ်ခတ်ရစေးစာချုပ်လို့ဆိုပေမဲ့ဒီစာချုပ်ထဲမှာ KIA ကချင်လူမျိုးရေးတပ် UWSC ဝါပြည်သွေးစည်းရေးတပ်စတဲ့ဒီအင်အားကြီးတိုင်းသားလက်နက်ကင်တွေပါဝင်လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူးအစိုးရနဲ့စစ်တပ်ဘက်ကတော့ NCA ဟာညီညွတ်ရေးအတွက်တစ်ခုတည်းသောလမ်းပေါက်လို့ရှုမိနေတဲ့သဘောမှရှိပါတယ် အခုရှိနေတဲ့ NCA စာချုပ်ဟာတကယ်ပဲညီညာရေးအတွက်တလန်းတဲသောထွက်ပေါက်ဖြစ်တယ်လို့ယူဆနိုင်ပါသလားလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပဝင်ဆွေးနွေးမြန်မြန်လုပ်ရတဲ့ရှင်တွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုစွနေလူတဲ့မိမြန်လူတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323829554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်စွနေမိမြန်ကြမယ်တော်ရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။မနေ့ဖြန်အင်္ဂါနေ့ည9:00တိုင်းဒီလိုင်းစီစဉ်မှာပါဝင်စွနေကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ခုတော့သတင်းပတ်ဆိုင်ကဏ္ဍတစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်ရဲ့အလဲပါ။အင်တာနက်ကွန်ရက်ထဲမှာပုံမှန်ရှာကြည့်လို့မတွေ့နိုင်တဲ့ website တွေ၊တာမန် web browser တွေသုံးဝင်ကြည့်လို့မရတဲ့ website တွေကို dark web လို့ခေါ်ပါရဲ။ dark web ကိုအပြုသဘောသုံးကြသူတွေရှိပေမဲ့အများစုကရက်စွမှုမကင်းတဲ့လုပ်ငန်းတွေအတွက်အသုံးချနေကြတဲ့အကြောင်းမဆုမျက်မှောက် blogger တွေပြောသမျှအစီအစဉ်မှာတင်ပြထားပါရစေ။
အင်တာနက်ကိုသုံးချပြီးတော့မတမာတဲ့အလုပ်လုပ်နေကြသူတွေများနော်မိန်ကလေးတွေကိုတော့ဖမ်းပြီးတော့ online ပေါ်မှာရောင်းစားနေကြတဲ့ဆိုပဲကိုသားညုံရေ
းလောလောလတ်ပဲ black death ဆိုတဲ့အဖွဲ့အကြောင်းကြားတယ်မဟုတ်လားမဆင်မြန်မွန်ရဲ့ online ပေါ်ကနေပြီးတော့လူမောင်ခိုကူးတာတို့မိန်ကလေးတွေကိုဖမ်းပြီးတော့ရောင်းစားတာတို့လုပ်နေတဲ့ online ဒုစရိုက်အဖွဲ့က britain က chloe alien ဆိုတဲ့ model ကောင်မလေးကိုဖမ်းပြီးတော့ online ပေါ်မှာလီလံပြစ်ရောင်းဖို့စူးစမ်းခဲ့ကြတာလေပြန်လွတ်လာလို့တော်သေးတယ်
ဒုစရိုက်သမားတွေအသုံးများတဲ့ dark web ပေါ်မှာ black death လို့အဖွဲ့မျိုးမကောင်းမှုလုပ်နေကြတဲ့လုပ်ငန်းတွေမှာအများကြီးပဲအခု2019 July လတုန်းကပဲ internet ပေါ်မှာအကြီးဆုံးဒုစရိုက်လုပ်ငန်းဈေးကွက်ကြီးလို့တောင်ပြောလို့ရတဲ့ alpha bay ကိုဖြိုခွင်းနိုင်ခဲ့တယ်လို့ American တရားရေးဌာနကကြေညာခဲ့သေးတယ်လေအဲ့ဒီ alpha bay ကိုဖြိုခွင်းနိုင်ဖို့အတွက် American က FBI အပြင် Thai, Netherlands, Lithuania, Canada, Britain နဲ့ပြင်သစ်နိုင်ငံကတရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေပေါင်းပြီးစူးစမ်းခဲ့ရတာရှင့်
အဲ့ဒီ alpha b တရားမဝင် online ဈေးကွက်ကြီးပေါ်မှာမွေးရစီတွေလက်နက်တွေ computer hack လုပ်တဲ့ hardware software တွေအပြင်အခြားတရားမဝင်ပစ္စည်းတွေကိုရောင်းဝယ်လုပ်နေကြတာလို့ American တရားရေးဌာနကပြောတယ်မဟုတ်လားဗျ
2013ခုနှစ်တုန်းကလည်းအဲ့လိုမျိုးပဲ online ပေါ်က Silk Road ဆိုတဲ့ဒုစရိုက်ဈေးကွက်ကြီးကို FBI ကဖြိုခွင်းခဲ့သေးတယ်လေအဲ့ဒီ Silk Road ဈေးကွက်ကြီးရဲ့တန်ဖိုးဆိုလဲဒေါ်လာ34သန်းခွဲလောက်ရှိတာတကယ်ကဒီ alpha bay တို့ silk road တို့လိုမျိုး online ပေါ်မှာဒုစရိုက်လုပ်ငန်းလုပ်နေကြတဲ့သူတွေကနောက်ရောက်ခံနိုင်မှုအင်မတန်ခက်ခဲတဲ့ dark web ထဲမှာ website တွေထောင်ပြီးတော့မကောင်းမှုလုပ်ငန်းတွေလုပ်နေကြတာပဲတချို့ဆိုလူသက်ခိုင်းလို့ရတဲ့သူမျိုးကိုတော့ရှာပေးတယ်ဆိုပဲ
ဒါက web ဆိုတာက internet ကွန်ရက်ထဲမှာ UU search engine တွေနဲ့ရှာလို့မရနိုင်တဲ့အပြင်ပုံမှန် internet browser တွေနဲ့သုံးလို့မရနိုင်တဲ့ internet ဆာမျက်နှာမျိုးတွေကိုပြောတာပါလျှို့ဝှက် internet ကွန်ရက်လို့လည်းပြောနိုင်ပါတယ်အဲ့ဒီကွန်ရက်ထဲကိုဝင်နိုင်ဖို့အတွက်အထူးလုပ်ထားတဲ့ software တွေလုံခြုံရေးအဆင့်တွေလိုပါတယ်လုံခြုံရေးအဆင့်တွေများလုံးတဲ့အတွက် internet သုံးနေသူကဘယ်သူလဲဘယ်နေရာကသုံးနေတာလဲဆိုတာသိနိုင်ဖို့တိတ်ကိုခက်ခဲပါတယ
်တကယ်တော့ dark web လို့ပြောကြတဲ့online ပေါ်မှာနောက်ရောက်ခံဖို့မလွယ်တဲ့ website မျိုးတွေကို American အစိုးရကစပြီးတော့ဖန်တီးခဲ့တာပါ The Onion Router အတိုကောက် Tor လို့ခေါ်တဲ့နည်းပညာကို American စစ်တပ်က1990ပြည့်နှစ်လယ်ပိုင်းတွေလောက်တုန်းကဖန်တီးခဲ့တာရှင့်စက်တုံဦးကိုခွဲကြည့်လိုက်လို့ရှိရင်အလွှာအလွှာတွေဖြစ်နေသလိုလုံခြုံရေးအဆင့်ပေါင်းများစွာနဲ့အင်မတန်လုံခြုံအောင်လုပ်ထားတဲ့ Tor Internet ကွန်ရက်ထဲမှာ American ထောက်လှမ်းရေးအဖွဲ့တစ်ဖွဲ့နဲ့တစ်ဖွဲ့ကြားမှာဒီလုံလုံခြုံခြုံဆက်သွယ်နိုင်ဖို့ဖန်တီးခဲ့ကြတာပါဒါပေမဲ့ Tor software ကိုလူတိုင်းသုံးခွင့်ပေးထားတော့ Tor ကွန်ရက်ထဲမှာဒီလျှို့ဝှက် website ပေါင်းက3000ကျော်အခုရှိမယ်လို့ခန့်မှန်းရပါတယ်
။လူမသိနိုင်တဲ့ internet ဆာမျက်နှာတွေ Google လိုမျိုးတာမန် search engine နဲ့ရှာလို့မရနိုင်တဲ့ dark web internet ဆာမျက်နှာတွေကိုသုံးလို့ရနိုင်မဲ့ software တွေ web browser တွေထဲမှာ Tor ကတော့နည်းတစ်ခုပေါ့ဗျာ။အခြား software နဲ့ browser တွေကလည်းရှိပါသေးတယ်။ဒါပေမဲ့လို့ Tor ကတော့အလွယ်ဆုံးလို့ပြောကြပါရစေ။
နောက်ရောက်ခံလို့မရနိုင်လောက်တဲ့ dark web website တွေကိုဒုစရိုက်သမားတွေပဲတုံးကြတာမဟုတ်ပါဘူး။ဒီသတင်းတောက်တွေအတိုက်ခံတွေကိုယ့်ရဲ့ online လုံခြုံရေးကိုစိုးရိမ်ကြသူတွေလည်းတုံးကြပါရတယ်။သတင်းဌာနတွေကိုဒီလျှို့ဝှက်သတင်းပေးကျင်တဲ့သူမျိုးတွေလည်းတုံးကြရတယ်။ internet သုံးစွဲမှုထိမ့်ချုပ်ထားတဲ့နိုင်ငံတွေမှာ internet ကိုလွတ်လွတ်လပ်လပ်တုံးကျင်တဲ့သူတွေလည်းတုံးတယ်။နောက် WikiLeaks ဆိုလို့ရှိရင်လျှို့ဝှက်အချက်လက်ပေးကျင်သူတွေအတွက်ကိုဒီ dark web ထဲမှာသူတို့ရဲ့ website ရှိတဲ့ကိုသားညုံရဲ့
dark web ကိုအပြုသဘောတုံးကြသူတွေရှိပေမဲ့လို့မတမာတဲ့လုပ်ငန်းတွေတုံးသူတွေကတော့ပိုများမယ်ထင်တယ်မဆွမြမွေမကောင်းမှုတွေကို internet ပေါ်မှာပုံရှိုးကွယ်ရှိုးလုပ်နိုင်တော့ဒုစရိုက်သမားတွေကပိုးပြီးတော့မျက်စိကျကြတယ်လေအကြမ်းဖက်သမားတွေက dark web ကိုတုံးပြီးတော့အကြမ်းဖက်ဝါဒဖြန့်တာတို့လက်နက်လုံနီးဘုံးလုံနီးတွေဖြန့်တာတို့လည်းလုပ်ကြပါတယ်အဲဒါကြောင့်မလို့ကမ္ဘာတစ်ဝန်းကဆွေးရတွေကလည်း dark web ထဲက website တွေကိုအစမဖော်ဖော်နိုင်အောင်အသေးအံကြိုးစားနေကြတာဗျ။တိတ်ကိုလုံညုံနေလို့ဆိုပေမဲ့လည်း alpha b website တို့ secret website တို့နောက်ွယ်မှာအဓိကလုံနေတဲ့သူတွေကိုဖမ်းနိုင်ခဲ့တာပဲလေ။ online မှာခြေရဖျောက်ထားတဲ့ dark web website တွေစီတွားနိုင်ဖို့ကလည်းမခက်လာဘူးမဆွေမမောက်။ဥပမာ tor browser ကိုသုံးမယ်ဆိုရင် tor website ကိုသွားပြီးတော့သူတို့ပေးထားတဲ့ software ကို download လုပ်လိုက်ရုံပဲအဲ့ဒီမှာပါတဲ့ tor web browser ကိုသုံးပြီးတော့ dark website ထဲမှာသုံးကျင်တဲ့ website လေးစာရိုက်ထည့်သုံးလို့ရပါတယ်။တခုပဲရှိတာကသူများတွေမသိနိုင်အောင်လို့လှည့်ဝက်လုပ်ထားတဲ့ dark web တွေရဲ့ဒီ website လေးစာမသိဘူးဆိုရင်တော့မလွယ်လှဘူးဗျ။သတိထားစရာနောက်တစ်ခုကလည်းကိုမယူရဲပဲနဲ့စောစောကပြောသလိုဒူးစရိုက်လုပ်ငန်းလုပ်နေတဲ့ website တွေနောက်တရားမဝင်ရောင်းဝယ်လုပ်နေတဲ့ website တွေစီကိုရောက်သွားနိုင်ပါတယ်။
အခု blogger အစီအစဉ်မှာ dark web တွေအကြောင်းပြောပြနေတာက dark web ဆိုတာဘာလဲဆိုတာကိုဗဟုသုတရစေဖို့ရည်ရွယ်ချက်နဲ့ပြောပြနေတာပါ။တရားမဝင်လုပ်ငန်းတွေလုပ်ဖို့အတွက်နီးလန်းပြနေတာမဟုတ်ဘူးဆိုတာကိုတော့သေသေချာချာပြောပြရစီ။ online ပေါ်ကရာဇဝတ်မှုတွေ cyber တိုက်ခိုက်မှုတွေနဲ့ဆိုင်တဲ့သတင်းတွေတိုင်းမှာ dark web အကြောင်းပါနေတာမို့ dark web ဆိုတာဟာ internet ကွန်ရက်ထဲမှာရှာကြည့်လို့မရနိုင်အောင်လှုပ်ထားတဲ့ website တွေဖြစ်တယ်ဆိုတာသဘောပေါက်ထားစေဖို့အတွက်အခုပြောပြနေတာဖြစ်ပါတယ်ရှင်။
တကယ်တော့ www world wide web ထဲမှာ website အမျိုးအစား၃မျိုးရှိပါတယ်။ surface web, deep web နဲ့ dark web ဆိုပြီးတော့၃မျိုးဖြစ်ပါတယ်။ကျွန်တော်တို့အပါအဝင်အများဆုံးသုံးနေကြတာက surface web ပါ။ဘယ်သူမှစဝင်ကြည့်နိုင်အောင်လို့လုပ်ထားတဲ့ website မျိုးတွေ၊နောက် Google လိုမျိုး search engine တွေမှာရှာကြည့်လို့ရတဲ့ website မျိုးတွေကို surface web လို့သတ်မှတ်ကြပါတယ်
။ deep web ဆိုတာကတော့ search engine နဲ့ရှာလို့မရနိုင်တဲ့ internet စာမျက်နှာမျိုးတွေပါ။ဒါပေမဲ့လည်းကိုယ်မှဝင်ကြည့်နိုင်တဲ့ခွင့်ပြုချက်ရထားရဆိုလို့ရှိရင်ဝင်ကြည့်လို့ရနိုင်ပါတယ်။ဥပမာ username တို့ password တို့ရှိရဆိုလို့ရှိရင်ဝင်ကြည့်လို့ရနိုင်တဲ့ website စာမျက်နှာမျိုးတွေက deep web အမျိုးအစားထဲမှာပါပါတယ်။နောက်ဆုံးတစ်မျိုးဖြစ်တဲ့ဒီ dark web တွေကြတော့ search engine တွေနဲ့လည်းရှာကြည့်လို့မရဘူး။နောက်အများသုံးနေကြတဲ့ဒီ Firefox တို့ Google Chrome တို့ Internet Explorer တို့ Safari တို့လိုမျိုးရိုးရိုး web browser တွေကိုသုံးပြီးတော့ဝင်ကြည့်လို့မရနိုင်တဲ့ website မျိုးတွေပါ။အဲဒါကြောင့်လည်းဒီ dark web website တွေထဲကိုဝင်နိုင်ဖို့အတွက်ကိုသက်သက်ဖန်တီးထားတဲ့ software တွေ web browser တွေသီးသန့်ရှိနေတာဖြစ်ပါတယ်။ dark web လို့ဆိုတဲ့အတိုင်းပဲဒီအမှောင်ထဲမှာရှိနေတဲ့ website တွေကိုအမှောင်ကဘာတွေရောက်နေကြတဲ့မတမာသူတွေကအသုံးများနေကြတာဖြစ်ပါတယ်ရှင
်။မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ blog ကရေးပြောသမျှကိုကိုသားညုံကကိုကြီးတင်ဆက်ထားတာပါ။ခုတော့တက်တန်ရောင်တဲ့ရင်လောအစီအစဉ်ရဲ့အလဲပါမအီးသနာကျော်ကတင်ဆက်ထားပါတယ်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့ရောင်သတင်းလာမှာတော့လူမှုရေးရာကိစ္စရပ်တွေနိုင်ငံရေးတွေမှာဝင်ပြီးတော့ပြောကြလှုပ်ရှားကြတဲ့ဂီတနယ်ပယ်ကနာမည်ကျော်တချို့ရဲ့သတင်းကိုကြားကြရမှာပ
ါ That's an awfully hot coffee pot. Should I drop it on Donald Trump? Probably not.
ကွာကျော်ရက်ဆိုတော့ MNN က American သမ္မတ Donald Trump ကိုတချင်းစာသားတွေနဲ့တိုက်ခိုက်လိုက်ပါရင်သမ္မတ Trump ကခြေကိုဆောင်စိတ်ကောက်ဖို့ရောက်လာခဲ့တယ်လို့သူရဲ့တချင်းထဲမှာထည့်ဆိုသွားပါရင်အောက်တိုဘာ10ရက်နေ့ညမှာကျင်းပသွားတဲ့ BET Hip Hop ဂီတဆုချီးမြှင့်ပွဲမှာပြတဲ့သူရဲ့၄မိနစ်ခွဲစာတချင်းဗီဒီယိုထဲမှာသမ္မတ Trump ကိုရည်ညွှန်းပြီးတော့ဆိုသွားခဲ့ပါရင်MFL American ဘောလုံးအဖွဲ့ချုပ်မှာအားကစားသမားတွေနိုင်ငံတော်တချင်းတီဆိုတဲ့အချိန်ဆန္ဒပြကန့်ကွက်တာကိုသမ္မတ Trump ကမကြေမနက်နဲ့မပြီးနိုင်မစီးနိုင်တိုက်ခိုက်နေတာနဲ့ပတ်သက်လို့ MNN ကတော်တော်လေးထည့်ပြောသွားပါတယ်။သူရဲ့အတိအကျဆိုရရင်တော့ Puerto Rico ကိစ္စတို့နီဗားဒါမှာတနက်ပိုင်ဆိုင်ခွင့်ဥပဒေပြင်ပြင်ပြောင်းလဲရေးကိုပြောရမယ့်အစားဒါကိုပဲအာရုံစိုက်နေတယ်။ဆိုးဝါးလာတဲ့အနေထားရုံနဲ့ဖြစ်နေတဲ့အကြမ်းမှာသူ့မှာတခြားလှုပ်ဆရာမရှိအားကစားသမားတွေနဲ့ Twitter ပေါ်ကနေပဲရန်ဖြစ်နေတော့မယ်လို့စာသားမှာထည့်ပြီးတော့တည်ဆူထားပါတယ်။သူပြောချင်တာကမုံတိုင်းနယ်ပြင်းပြင်းထန်ထန်ခံခဲ့ရတဲ့ Puerto Rico ဒေသအရေးနဲ့ Las Vegas မှာပြစ်ခတ်မှုလူတွေအများကြီးတေဆုံခဲ့ရတဲ့ဖြစ်ရပ်တွေနဲ့ပတ်သက်တဲ့ကိစ္စတွေရှိရတဲ့အနေအရေးမပါတာတွေလုပ်နေတယ်လို့ဆိုလိုတာဖြစ်ပါတယ်။နျူကလ িয়ার နဲ့လူမျိုးတွေတက်ဖြတ်နိုင်မဲ့ကာမီကာဇီဂျပန်အတေကန်တိုက်လေရင်မှုတွေလိုမျိုး Trump ကိုရည်ညွှန်းပြောပြောသွားခဲ့ပါလိမ့်။
Forwards then backwards. But this is his form of distraction. Plus he gets an enormous reaction when he attacks the NFL, so we focus on that and instead of talking Puerto Rico with gun reform for Nevada, all these horrible tragedies and he's bored and would rather cause a Twitter storm with the Packers.
The chance so much, the Mago Matakane to Reha, Tamron and Nango Chide to Ripsi Party, Tamet Tramgo Mondu Ripsi, Lusadari Matisu Dwagavari, Dukamaro, the Mago, the chance are in it, Panone, Paltuakira, and then Guran Chipari.
Then does it more from his endorsement of Bannon. Support for the Klansmen, tiki torches in hand for the soldier that's black and comes home from Iraq and is still told to go back to Africa, forking a dagger in this racist 94-year-old grandpa who keeps...
Thank you. And good evening, ladies and gentlemen. I hope that you're doing okay.
American Biazu, now down my... Nevada Pinega, Langaza Casino Girine, Nemajore, Las Vegas Numa, a person did the Chinrine, Nitashi, Nitime Chovide, a Soro Silendionga, Las Vegas Gida Boroma, Audovala de Yenib Yakamu Psipi, Nea Jamare, Las Vegas Manishi Piovibo Biembro, Yashi Lagavari. Do your Batamauzon Boy Samaro. Deep Yakamuma, Tiga Yadre, Tayedumidazure, Mujay Lurambo, Gribe Dwagaraba. Dilo Jausia, Bikamuji, Chippi Bijin, do your boy go balo, Yemeshwe Layara, Lesser, Zhang Yang of Bureau.
That I decided to do the show so soon is more than to just sing. It is to show love and support for those who are affected.
A cowboy at the chance of Yayon and Hopa, DPA down Tiga Yare to Rigo, Chichimitane, Abbey Gunimuri, Piatawa. The Ningri Nima, a Pimet Winianry, and Yaji Sosonga Yabu, Dinimale, Najin Kanzamuriga, Lelessa said, Shinny Debbie May. Jenny to Midazu Nama tomorrow, Shinny Day, DPA Sujigo, Alo Odudu, Yesign Pietro, Dwame, Surago, Piatare, the Boba. Through Drello and Chichimita, Sana Tautamune, the other Tewin Jamme, a Gumuriba. ဒါကြောင့်မလို့ဒီညဖျော်ပြဖို့မှာရသမျှအမြန်ငွေအားလုံးကိုကျန်ရစ်သူမိသားစုတွေအတွက်လှူရန်ဖို့အသိပေးခြင်းပါတယ်ဆိုပြီးတော့သူကပြောသွားခဲ့ပါတယ်။စီလန်ဒီယွန်ကလတ်စ်ဗေဂတ်မြို့မှာ2018ခုနှစ်ထဲကနေပြီးတော့အခြေစိုက်ပြီးတော့တပတ်ကို3လကဖျော်ပြနေတာဖြစ်ပြီးတော့သူဆက်ပြီးတော့ဖျော်ပြဖို့ကိုစီစဉ်ခဲ့စီလို့လုပ်ငန်းကြီးနဲ့စာချုပ်ချုပ်ထားတာကနှစ်ထောင်စကုတ်ခုနှစ်အထိဖြစ်ပါ
For tonight's show, are being donated to the victims' families on your behalf.
ဒီနေ့တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာနေ့မနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ထိကြပါစေနော်။
All have my own yacht.
စတန်ယောင်တဲ့ရင်လောအစီအစဉ်ကိုမအေးတန်တာကြောတင်ဆက်သွားတာပါခုတော့သူယုံကြည်ရအစီအစဉ်ရဲ့အလဲပါခုတစ်ပတ်အစီအစဉ်မှာတော့ရန်ကုန်မြို့ကကုမောဆန်ရဲ့ယုံကြည်ရကိုနားဆင်ရပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင
်တချို့ယုံကြည်မှုတွေကခေအချင်းကြီးပြောင်းလဲလာတာလည်းအမြလက်ရှိအချင်းကြီးမှာအမှန်တရားတစ်ခုတွင်အနေနဲ့ဆက်လက်ရပ်တည်နိုင်တဲ့အချင်းကြီးရှိမလာနိုင်တော့ပါဘူးခေတ်တခုမှာသာတည်ရနိုင်တဲ့အခြေအနေတွေမှာသာမှန်ကန်နိုင်တဲ့ပြောင်းလဲလာတဲ့အခြေအနေတွေမှာကန့်ညီမှုရှိမနေတော့ဘူးယူဆလာရတယ်ဆိုရင်ဒီယူဆကိုစွန့်ပစ်လိုက်ကြရပါတယ်ငါအမျိုးသားမြတ်တယ်ဆိုတဲ့ယူဆမဟာဖူဝါရဆိုတာတွေကစွန့်ပစ်လိုက်ကြရတဲ့ယုံကြည်မှုတွေကအတိတားတဲ့ဥပမာတွေပါပဲနိုင်ငံရေးလူမှုရေးဘက်ကကြည့်မယ်ဆိုရင်လည်း20ရာစုမှာလွှမ်းမိုးခဲ့တဲ့သဘောတရားတွေမှာအာလုံးသာလူမျိုးများရေးဆိုတဲ့သဘောတရားတွေလူတစုကောင်းစားရေးအတွက်အများစုကဒုက္ခခံနေရတဲ့ဒီဒုက္ခတွေကနေပြီးလွတ်မြောက်ရေးဆိုတဲ့လက်ဝဲယူဆတွေကိုခင်နဲ့မလျော်ညီတော့လို့ဒါမှမဟုတ်ပြောင်းလဲဖို့မဖြစ်နိုင်တော့လို့ဆိုပြီးတော့မှစွန့်ပစ်လိုက်ကြရတာလည်းရှိပါတယ်။ဒီလိုစွန့်ပစ်လိုက်ကြရတာတွေမှာအခုလက်ရှိကြုံတွေ့နေရတဲ့အခြေအနေတွေလူမှုရေးအခြေအနေတွေ social condition တွေသမိုင်းဆိုင်ရာအခြေအနေတွေ historical condition တွေကနေပြီးတော့မှမတွန်းလှန်နိုင်ကြလို့လားတကယ်ပဲဆွဲကင်တဲ့သဘောတရားတစ်ခုမဟုတ်လို့လား universal truth မဟုတ်လို့လားဆိုတာကို sensitive ကြည့်ရမှာဖြစ်ပါတယ်။ခိုးလို့ရတဲ့ငွေ၊လိမ်လို့ရတဲ့ငွေ သူတပားမျက်ရည်ပေါက်ကျင်ငယ်ကြမှာရတဲ့ငွေတွေနဲ့အသက်မဆက်ဖို့ဆိုတာလူချင်းဝင်ရဲ့အခြေခံသဘောတရားတစ်ခုပါအခုခေတ်လူမှုနယ်ပယ်မှာလူပြောများနေတဲ့သဘောတရားတစ်ခုကတော့အချင်းပြတ်ချစားမှုဆိုတာလက်ကိုဘဝအသက်ရှင်ရည်တည်ရေးအတွက်လက်ခံနေရတဲ့လူတချို့လူတန်းစားတချို့ရှိနေပါသေးတယ်အချို့လူတန်းစားတွေကတော့ဒါကြီးစွာသောအကျိုးစီးပွားကိုတည်ဆောက်ပြီးတော့မှတခြားဘဝတွေကိုဆက်လွှမ်းမိုးထားနိုင်မှုအတွက်လုပ်နေကြတဲ့အလေးစရိုက်တစ်ခုဖြစ်နေပါတယ်ဒနာအင်အားကြီးရငယ်ရာကိုဆက်ပြီးတော့မှအနိုင်ယူသွားဖို့တည်မြဲနေတဲ့စနစ်တစ်ခုဖြစ်နေပါတယ်ဒီလောက်လူပြောသူပြောမများတဲ့ခက်ကုံသွားပြီးဆိုပြီးတော့လူတွေမတွေးကြတော့တဲ့ကိစ္စတစ်ခုလည်းရှိနေပါသေးတယ်ပစ္စည်းမဲ့အာဏာရှင်စနစ်ဆိုတာကြီးနဲ့တူရောပြီးတော့မှလွတ်ပြစ်လိုက်ကြတဲ့သဘောတရားတစ်ခုပါကောင်းမှုဖြတ်တယ်ဆိုတဲ့ကိစ္စပါ expectation ဆိုတဲ့ကိစ္စပါအသိပညာတတ်ပညာရရှိဖို့တို့ကအခွင့်အလမ်းမရှိတဲ့လောက်နေပါတဲ့လူမှုဘဝနဲ့ဒီမှာမွေးဖွားလာကြတဲ့လူတွေကမသိယုံတမဲအတွက်ကျမ်းမာရေးထိခိုက်အောင်လုပ်လုပ်ကြရပါတယ်။တိုးတက်တဲ့နိုင်ငံကြီးတွေမှာဒီလိုအလုံးမျိုးလူမှုတည်ငြိမ်မှု social stability အတွက်နိုင်ငံကြီးတည်ငြိမ်မှု political stability အတွက်အမြတ်ရနိုင်မှု non profit margin အတွက်ကိုဒီဟာတွေကိုဆက်ပြီးတော့မှထိန်းသိမ်းထားဖို့အတွက်ဒီလိုအလုံးမျိုးတွေကိုဆက်ပြီးတော့မှထားနိုင်တော့ပါနဲ့ဆင်းရဲတဲ့နိုင်ငံစီကိုတွတ်ပြီးတော့မှလောက်ခနဲ့နဲ့လူတွေအများကြီးလုံမှအမျက်ဆုံးရနိုင်မယ် labor intensive အလုပ်တွေကိုစီးရတဲ့နိုင်ငံတွေကိုရွှေ့ပြောင်းပြီးတော့မှလှုပ်လာကြတာတွေ့နေရပါတယ်။ဥရောပမှာလူတွေဈေးနှုန်းအထင်တင်တဲ့တင်းတင်းတဲ့ဝယ်စားနိုင်မှုခါလာဖို့အတွက်ကိုဘင်္ဂလားဒေ့ရှ်လိုနိုင်ငံမျိုးစီးရတဲ့နိုင်ငံတွေကနေပြောအဝိထရီမာပြီးပို့ကြပါတယ်။ဒီထယ်ရုပ်တွေမှာဘလို့စိုးရတဲ့အခြေအနေတွေနဲ့လုတ်ကင်နေကြရတဲ့ဆိုတာကိုဂရုမပြုမိပဲနဲ့ဆက်ယုံပြူကြလို့လူပေါင်းထောင်ချီပြီးတော့မှသေမကိုဝိတဲ့အဝိကိုဘလို့အခြေအနေတွေကနေပြီးတော့မှထုတ်နေတာလဲ။ငါရောတာဝန်ကင်းရလားဆိုတာကိုစဉ်းစားလာမိကြပါတယ်။ဒရိုက်တာဥဒုခရဟန်းစားသောဆွန်တနတ်ဆိုတဲ့ဇလန်းနေရတော့ပဲယဟန်တပားကဆွန်တခွက်ကိုမစားမိဒီဆွန်ကိုစားဖို့အတွက်အကျင့်တရားပြည့်စုံရလားဆိုတာကိုအရင်စဉ်းစားရပါတယ်ဒီကလေးလုံးမပြည့်စုံမဲနဲ့စားခဲ့မိသည်ရှိတော့ဖြစ်ရှိတယ်လို့ဆိုပါတယ်ဒီသဘောတရားတိုင်းမှာပဲကျွန်တော်တို့လူတွေမှာလဲကိုစားတဲ့အစာကိုဝတ်တဲ့အဝတ်ကိုသုံးပြုတဲ့ပစ္စည်းတစ်ခုကနေပြီးတော့မှဘသူတွေကနေပြီးတော့ဘလူအခြေအနေမှာထုတ်နေကြတာလဲဒီပစ္စည်းတစ်ခုမှာဒီမနက်စာတနတ်မှာမျက်ရည်ဘယ်နှဆက်ပါလာလဲသွေးဘယ်နှဆက်ပါလာလဲချွေးဘယ်နှဆက်ပါလာလဲဆိုတာကိုစမ်းစစ်ကြည့်တယ်လို့ယူကြည့်ဒီလိုလိလဆန်းစစ်ပြီးတော့မှကိုချင်းစာနာမှုတရားကိုထားနိုင်တဲ့အခါမှာလူပေါင်းလောကကြီးကနေပြီးတော့မှတခြားဘဝတစ်ခုကိုမျှော်မှန်းမနေဘဲနဲ့ယခုလက်ရှိဘဝတွေမှာပဲတာယာအောင်ကြိုးစားအားထုတ်နိုင်ကြလိမ့်မယ်လို့ယုံကြည်ပါတ
ယ်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအထွေဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာဖြစ်ပါတယ် VOA ကနေခုထုတ်လွှင့်ပေးခဲ့တဲ့တနိုင်းစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီထိလိုင်းနိုမီတာ30နဲ့51တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားအောင်ပါပါအခုတော့နောက်ဆုံးရသတင်းအချင်းချုပ်ကိုမတင်ကြီးထိုက်ကပြောပြပေးပါအောင်ရှင်
ရခိုင်ပြည်နယ်တွင်လွန်ကြုံရေးတပ်အင်အားအလွန်ကျုံသုံးဆဲမှုကြောင့်ဥရောပသမဂ္ဂနောက်သမဂ္ဂအဖွဲ့ဝင်နိုင်ငံတွေကမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တပ်မတော်အကြီးတန်းတာဝန်ရှိသူတွေကိုဖိတ်ကြားမှုဆိုင်ငံ့ထားမှဖြစ်တယ်လို့လက်ရှိကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုလည်းပြန်လည်သုံးသပ်မယ်လို့ဥရောပကောင်စီကပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာများစုပါတဲ့လူ9သိန်းလောက်ထွက်ပြေးရတဲ့ကိစ္စနဲ့ပတ်သက်ပြီးဥရောပကောင်စီကမြန်မာအရေးဆုံးဖြတ်ချက်မှထည့်သွင်းလိုက်တာဖြစ်ပါတယ်။အီရန်နိုင်ငံတွင်အငင်းပွားနယ်မြေကီရာကုတ်မြို့မြောက်ဘက်ကရေးပါတဲ့လေတပ်အခြေစိုက်စခန်းတစ်ခု၊လေဆိပ်တစ်ခု၊ရေနံကုမ္ပဏီတစ်ခုနဲ့မြို့ပတ်ဝန်းကျင်တစ်ဝိုက်ကိုသိမ်းယူတဲ့အကြောင်းအီရန်စစ်တပ်ကပြောပါတယ်။အစိုးရလိုလားတဲ့တိုက်ခိုက်ရေးသမားတွေအတွက်ကီရာကုတ်မှာလုံခြုံရေးရယူဖို့အီရန်ဝန်ကြီးချုပ်ဟိုက်ဒါ-အယ်-အဘာဒီကပြောဆိုပြီးနောက်လုံခြုံရေးတပ်ဖွဲ့တွေက K1 လေတပ်အခြေစိုက်စခန်းကိုကတ်တိုက်ခိုက်ရေးသမားတွေထံကနေဒီကနေ့တနင်္လာနေ့မှာသိမ်းပိုက်တာဖြစ်ပါတယ်။GV Lottery လို့သိကြတဲ့ American Green Card ကိုအောက်တိုဘာလ3ရက်နေ့ကနေ10ရက်နေ့အတွင်းရှောက်ထားခဲ့ကြသူတွေအားလုံးရဲ့အချက်လက်တွေနီးပညာဆိုင်ရာချွေးရင်းချက်ကြောင့်ပျက်စီးပျောက်ဆုံးသွားပါတယ်။ဒါကြောင့်အောက်တိုဘာလ3ရက်နေ့ကနေ10ရက်နေ့အတွင်း GV Lottery ရှောက်ထားခဲ့ကြသူအားလုံးပြန်ပြီးတော့ရှောက်ထားကြရမှာဖြစ်ပါတယ်။ဒီအကြောင်းကိုတော့ American နိုင်ငံသားရေးဝန်ကြီးဌာနရဲ့ website မှာဖော်ပြထားပါတယ်ရှင်။ တရင်အချင်းချက်ကိုမှတင်ကြီးထက်ကကြီးညာပေးခဲ့တာပါ။တညအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vitex Zonyak ဖြစ်ပါတယ်။ View American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00ရနေ9:00အထိလိုင်းတိုမီတာ30 40 48 50နဲ့လိုင်းလမီတာ190ကနေဖန်ယူနာဆင်နိုင်ပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းကလာပါ
This program has come to you from the Voice of America, Washington.